Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ခါနေ2022ခုနှစ်အောက်တိုဘာလ13ရက်ဗုဒ္ဓဘူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ31 32နဲ့52တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မူကကျမစုမော်ပါရှင
်ပြန်ကင်ကြပါစီခင်ဗျာအာဆီယံဘုံသဘောတူညီချက်5ချက်ကိုအပြည့်အဝအကောင့်တွေဖော်ဖို့ EU ကစစ်ကောင်စီကိုတောင်းဆိုလိုက်တဲ့သတင်းနဲ့အတူအမေရိကန်ရဲ့အကြွေးယူခွင့်ပမာဏကိုရေတိုအတွက်အောက်လူတော်ကတွင်းမြင်လိုက်တာ Facebook ဝန်ထမ်းဟောင်းအထက်လူတော်မှထွက်ဆိုထားတာနဲ့ဆိုင်တဲ့မှတ်တမ်းတွေကိုတင်စီထားဖို့အထက်လူတော်ကော်မတီဥက္ကဋ္ဌတူကဇဂဘတ်ကိုတောင်းဆိုလိုက်တဲ့သတင်းအပါအဝင်မြန်မာဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဦးတမောင်သန်းနဲ့ကျွန်တော်ကြော်သိမ်းပြောပြပါမယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်သတင်းနေတဲ့အတူဖန်စီခံသတင်းသမားတွေဖြစ်ကြတဲ့ VOA မြန်မာပိုင်းရဲ့စောင်းမရှင်ဦးစီသူအောင်မြင့်နဲ့ BBC Media အရှင်ခန်စားကြည့်အစီအစဉ်တင်ဆက်သူမတ်ထက်ခိုင်တို့ဟာဒီကနေ့ရုံးထုတ်ပါတယ
်ဆန္ဒဒီနေ့မရှိဖြစ်ပါဘူးဘုရားကတရားရုံးနဲ့ချုံ့ဆောင်တိုင်းနဲ့စီမံဆောင်ရွက်မှုကိုစီမံလုပ်ပြီးတော့မှလာမယ့်26ရက်နေ့ပြန်ချင်းနေဆရာစီသူအောင်မြင့်နဲ့လည်းပြည်တယ်မှာဟိုမတ်ထက်ခိုင်နဲ့လည်းပြည်တယ်မက်ပြန်ကြတော့မင်းတော်တော်တရားရုံးမှာဆွဲထားတယ
်နောက်ပြီးတော့ဒီကချင်ပြည်နယ်လီဒိုလမ်းရဲ့ရွှေတူးဖော်တဲ့လုပ်ငန်းတွေထွက်ခွာသွားကြဖို့ KIA တပ်မဟာနှစ်ကသတိပေးလိုက်ပါတယ် MMDA ကိုကန်တိုက်ကစစ်တပ်ဗျူဟာဂုံးကိုတွားပြီးတော့တိုက်တဲ့မုံဂိုတိုက်ပွဲအကြောင်းကိုလည်းနားဆင်ရမှာပါနောက်မြန်မာအာဆီယံအရေးထိုင်းနိုင်ငံသားရေးဝန်ကြီးဟောင်းကစစ်ကဲအမြင်ကိုလည်းဆက်သွယ်မေးမြန်းချက်မှာအပြည့်စုံနားဆင်ရပါမယ်ရှင်အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးတမောင်တန်းတို့ကကြေညာပေးကြပါလိမ့်မယ်ရှင်
အမေရိကန်ပြည်တော်စုရဲ့ငွေချေးယူနိုင်တဲ့ပမာဏသတ်မှတ်ချက်ကိုရေဒူကာလာအတွက်တိုးမြင့်ဖို့အောက်လွှတ်တော်မှာမဲခွဲဆုံးဖြတ်ခဲ့ပါတယ်ထောက်ခံမဲ219မဲကန့်ကွက်မဲ206မဲနဲ့အင်္ဂါနေ့အောက်လွှတ်တော်စီဝေတွင်ဆုံးဖြတ်ခဲ့တာပါအဲ့ဒီဆုံးဖြတ်ချက်အရအစိုးရအနေနဲ့ပေးဆက်ရမယ့်ကြွေးမြူတွေကိုဒီဇင်ဘာလအထိဆက်ပေးသွားနိုင်မှာဖြစ်ပါတယ်ဥရီချန်းကိုပြီးခဲ့တဲ့သတင်းပတ်မှာအထက်လွှတ်တော်ကအတည်ပြုခဲ့ပြီးတဲ့နောက်အခုအောက်လွှတ်တော်ကလည်းအတည်ပြုလိုက်ပြီးဖြစ်တဲ့အတွက်လက်ရှိသတ်မှတ်ထားတဲ့ကန့်သတ်အကြေးပမာဏ 28.4 ထရီလီယံကနေဒီဇင်ဘာလ3ရက်နေ့ထိနောက်ထပ်ဒေါ်လာ480ဘီလီယံထပ်ပြီးတော့တိုးမြင့်ခွင့်ရသွားပါတယ်။ဒီဥပဒေကြမ်းကိုဥပဒေအဖြစ်သမ္မတဂျိုးဘိုင်ဒန်ကလက်မှတ်ရေးထိုးပြဋ္ဌာန်းရပါမယ်။ဒါပေမဲ့လည်းအခုဥပဒေဟာယာယီပဲဖြစ်ပြီးဒီဇင်ဘာလမှာထပ်ပြီးတော့ကင်တွယ်ဖြစ်ရှင်းကြရမှာပါ။ရီပဘလီကန်တွေကတော့သူတို့ရဲ့ထောက်ခံမဲမပါပဲဒီမိုကရက်တွေကိုယ့်ဘာသာဖြစ်ရှင်းရမယ်လို့ပြောထားပါတယ်။
ကောင်စီစစ်စစ်မှုနှေးကွေးနေတဲ့ကိစ္စနဲ့ပတ်သက်ပြီးအမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာတင်မောကုမ္ပဏီတွေအကြီးဆုံးလက်လီအယောင်ကုမ္ပဏီတွေစိတ်ကားအလုပ်သမားတမကတွေနဲ့အမေရိကန်ချိန်ပုံတူးနေမှာဆွေးနွေးဖို့ရှိပါတယ်။ကိုရိုနာဗိုင်းရပ်စ်ကပေးလုံသားရှားပါမှုနဲ့စားသုံးသူတွေရဲ့ဝယ်လိုအားတက်လာတာတွေကြောင့်အယောင်ဆိုင်တွေမှာပစ္စည်းတွေဈေးတက်ပြတ်လတ်နေတာနဲ့ကြုံနေကြရပါတယ်။သမ္မတဘိုင်ဒန်ကအဲ့ဒီကိစ္စကိုကြိုက်ပြမှာဖြစ်ပါတယ်။ကြုံတွေ့နေရတဲ့စိန်ခေါ်ချက်တွေတဲကတခုကတော့စိတ်ကန်းတွေကနေကုန်စည်တွေကိုထုတ်ဖို့ကြံ့ကြာနေပြီးလူတွေစီကိုပစ္စည်းတွေရောက်အောင်လုပ်ရမယ့်စိန်ခေါ်ချက်တစ်ချက်ဖြစ်ကြောင်းအင်ပီရိုပြောရေးဆိုခွင့်ရှိသူဂျန်ဆာကီကအင်္ဂါနေ့ကသတင်းစာရှင်းလင်းပွဲမှာပြောသွားခဲ့ပါတယ်။ဗိုလ်တုနေမှာသမ္မတဘိုင်ဒန်အဓိကအောင်ဆိုင်လုပ်မှာကတော့ကုန်စည်စစ်စစ်မှုနှေးကွေးပိတ်ဆို့နေတဲ့ကိစ္စဖြစ်ပြီးစိတ်ကန်းတွေမှာအစိုးရကမလုပ်မလဲဆိုတဲ့အကြောင်းပဲဖြစ်ပါတယ်လို့ဂျန်ဆာကီကပြောပါတယ်။ကုန်စည်နှုန်းတွေတက်လာရတာကုန်စည်ထုတ်လုပ်ပြန်မှုမှုနှဲသွားတာနဲ့ဝယ်လိုအားများလာတာနှစ်ခုပေါင်းရလဖြစ်ပေမဲ့အမြဲတမ်းတက်နေမယ်လို့တော့မမျှော်လင့်ပါဘူးလို့ဗန်နိုင်းဝန်ကြီးဂျန်နက်ဂျယ်လန်က CBS News သတင်းဌာနကိုပြောပါတယ်။ဒါပေမဲ့နောက်တစ်လနှစ်လအတွင်းမှာဈေးတွေကျသွားမှာတော့လည်းမဟုတ်ဘူးလို့သူကဆိုပါတယ
်။ Facebook ကုမ္ပဏီရဲ့မမှန်ကန်တဲ့လုံဆောင်ချက်တွေကိုဖွင့်ချဖော်ထုတ်ခဲ့တဲ့ Francis Hogan ပြီးခဲ့တဲ့သတင်းဘက်ကအထက်လူတော်မှထွက်ဆိုတင်ပြခဲ့တာတွေနဲ့ဆက်ဆက်တဲ့မှတ်တမ်းတွေအားလုံးကိုထိန်းသိမ်းထားဖို့အထက်လူတော်ကုသံရောင်းဝယ်ရေးဆိုင်ရာကော်မတီဥက္ကဋ္ဌ Maria Cantwell ကFacebook အမှုဆောင်ရာရှိချုပ် Mark Zuckerberg ကိုအင်္ဂါနေ့ကတောင်းဆိုလိုက်ပါတယ် Facebook ဟာအများပြည်သူ Federal အစိုးရစီကံထိန်းသိမ်းသူတွေနဲ့ဒီကော်မတီကိုလှည့်စားခဲ့သလားဆိုတော့ပြီးခဲ့တဲ့ထွက်ဆိုချက်ကနေတည်တာတဲ့စိုးရိမ်မှုတွေပေါ်လာစေပါတယ်လို့ Democrat မှအကန့်ထွက်ကပြောပါတယ် Hogan ရဲ့ထွက်ဆိုချက်မှာကိုးကားပြောဆိုသွားခဲ့တဲ့ Facebook ကုမ္ပဏီအတွင်းသူတည်တနာပြုချက်နဲ့ဆိုင်တဲ့အထောက်အထားမှတ်တမ်းအကြံပြုချက်စတာတွေတော့မကကလေးငယ်တွေနဲ့အသက်16နှစ်အရွယ်လူငယ်တွေအပေါ် Facebook ကုမ္ပဏီပိုင်လူမှုကွန်ရက်မီဒီယာတွေရဲ့တက်ရောက်မှုဆိုင်ရာတွေးရှိချက်တွေကိုပါထိန်းသိမ်းထားဖို့လွှတ်တော်မှကန့်ထွဲကတောင်းဆိုခဲ့တာပါ မြန်မာနိုင်ငံမှာရူဝင်ကြတွေအပေါ်အကြမ်းဖက်လူရဲတွေကျူးလွန်တာနဲ့ဆက်ဆက်တဲ့ Facebook အကောင့်တွေရဲ့မှတ်တမ်းတွေကိုထုတ်ပြန်ပေးဖို့လဲပြီးခဲ့တဲ့လမှာ American တရားသူကြီးတူက Facebook ကိုညွှန်ကြားခဲ့ပါသေးတယ်။ပို့ကိုရေးဆိုင်ရာအကာအကွယ်ပေးဖို့ဆိုတဲ့အကြောင်းပြချက်နဲ့ Facebook ကအဲ့ဒီအချက်လက်တွေထုတ်မပေးတာဟာအပြောတစ်မျိုးအလုပ်တစ်မျိုးလုပ်ရဖဲဆိုပြီးတရားသူကြီးကပယ်ချခဲ့ပါတယ်ခင်ဗျာ
။ကိုရိုနာဗိုင်းရပ်စ်ကြောင့်နိုင်ငံကိုကိုဗတာပိတ်ဆို့ထားလိုက်တဲ့အတွက်မြောက်ကိုရီးယားနိုင်ငံဟာငတ်မုတ်ခေါင်းပါမဲ့အန္တရာယ်အလားအလာအရှိဆုံးဖြစ်နေတယ်လို့ကုလသမဂ္ဂရဲ့မြောက်ကိုရီးယားဆိုင်ရာလူခွင့်ရေးကိုယ်စားလှယ်ကပြောပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ကြောင့်ကုလသမဂ္ဂကချမှတ်ထားတဲ့ပိတ်ဆို့ရေးယူမှုတွေကိုလည်းလျှော့ပေးသင့်ပါတယ်လို့ဗိုလ်ထုနေကသူကဆိုပါတယ်။မနေ့စောပိုင်းကစပြီးမြောက်ကိုရီးယားဟာနိုင်ငံတွင်းအဝင်အထွက်ကိုပိတ်ထားခဲ့တာကြောင့်စီးပွားရေးထိခိုက်ခဲ့ပြီးအဓိကကုန်သွယ်ဘက်တရုတ်နိုင်ငံနဲ့လည်းကုန်သွယ်ရေးကဖြူးဖြူးဖြောက်ဖြောက်ပဲရှိခဲ့ပါတယ်။မြောက်ကိုရီးယားမှာစားနပ်ရိက္ခာအကျတ်တဲရှိနေပြီလို့နိုင်ငံတော်ပိုင်း KCTV ကဂျွန်လာတုန်းကဝန်ခံခဲ့ပြီးလေယာစိုက်ပျိုးရေးကဏ္ဍကလည်းဖုတ်လိုက်ဖုတ်လိုက်ဖြစ်နေတာကိုသတိပေးခဲ့ပါတယ်။အဲဒီလမှာပဲခေါင်းဆောင်ကင်ဂျုံအန်ကစန္ဒအိခါချင်းတွေကကြက်တက်တက်ကြက်လာနေတယ်လို့ပြောခဲ့ပါတယ်။သူ့ရဲ့ယူကလီးယားနဲ့တိုက်ချင်းပြစ်ဒုံးကျည်အစီအစဉ်ကြောင့်မြောက်ကိုရီးယားနိုင်ငံပေါ်နိုင်ငံတကာကအမျိုးမျိုးပိတ်ဆို့ရေးယူထားတာပါ။ငတ်မှုခေါင်းပါမှုတန်းအခမ်းရနိုင်ဆုံးကကလေးနဲ့တက်ကြီးရွယ်တွေဖြစ်ပြီးလူသားချင်းစာနာထောက်ထားမှုနဲ့အသက်ကယ်တင်ရေးအထောက်အကူလိုနေတဲ့အချိန်မှာကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့အဲဒီလိုပိတ်ဆို့အရေးယူထားတာတွေကိုပြန်လည်သုံးသပ်ပြီးလျှော့ပေးသင့်ပါတယ်လို့မြောက်ကိုရီးယားဆိုင်ရာကုလသမဂ္ဂလူခွင့်ရေးကိုယ်စားလှယ်သိုမတ်ကင်ထာနာကတိုက်တွန်းလိုက်ပါတယ
်။ VOA ကနေဗိုလ်ရုညဘက်တရင်တွေကိုဆက်ပြီးပြောပြနေပါတယ်။မြမအရေးအာဆီယံအထူးတန်တမန်နဲ့အပြုသဘောဆက်သွယ်လှုပ်ဆောင်မှုအာဆီယံဘုံသဘောတူညီချက်၅ချက်ကိုအလင်းအမြန်မှန်မှန်ကန်ကန်အပြည့်အဝအကောင့်ထည့်ဖို့ဖို့စစ်ကောင်စီကိုဥရောပသမဂ္ဂ EU ကတောင်းဆိုလိုက်ပါတယ်။ဒါအပြင်မြန်မာနိုင်ငံကိုအာဆီယံအထူးသံတမန်ပုံမှန်လာရောက်နိုင်ရေးစီစဉ်ဖို့သူတွေ့ကျင်သူတွေအားလုံးနဲ့လွတ်လွတ်လပ်လပ်တွေ့ဆုံနိုင်စေဖို့လိုအပ်တယ်ဆိုတာကိုလည်းဒီကနေ့ရက်စွဲနဲ့ထုတ်ပြန်ချက်တစ်ခုမှာ EU ကထောက်ပြထားပါတယ်။အာဆီယံအထူးသံတမန်ဘရူနိုင်းဒုတိယနိုင်ငံသားရဲ့ဝန်ကြီးအာရီဝန်ယူဆော့ဖ်မြန်မာနိုင်ငံလာရောက်ပြီးဘယ်အားလုံးကတက်ဆိုင်သူအားလုံးနဲ့တွေ့ဆုံရင်းကိစ္စစစ်ကောင်စီနဲ့ညှိနှိုင်းဆွေးနွေးတာတွေပြည်လည်မှုမရသေးတဲ့အချိန်မှာပဲ EU ရဲ့တိုက်တွန်းတောင်းဆိုချက်ထွက်လာတာပါမြန်မာနိုင်ငံမှာအဓိပ္ပာယ်ပြုဝတဲ့စစ်ဆက်ညှိနှိုင်းမှုဖြစ်ဖို့ဆိုရင်ပြည်တော်စုတော်ကူစားပြုကော်မတီ CRPH ဂျာဂါလာအမျိုးသားညွေအစိုးရ NUG လူမျိုးစုအဖွဲ့အစည်းတွေနိုင်ငံရေးပါတီတွေလက်ရှိအကျပ်အတဲအတွက်ငြိမ်းချမ်းတဲ့အဖြစ်တစ်ခုရဖို့ရည်ရွယ်လှုပ်ဆောင်နေတဲ့ဒီမိုကရေစီလိုလားသူတခြားအစုအဖွဲ့တွေအပါအဝင်သက်ဆိုင်တဲ့လူပုဂ္ဂိုလ်နဲ့ဖွဲ့စည်းအားလုံးပါဝင်ရမယ်လို့ EU ကအလေးနဲ့ပြောထားပါတယ်။စတဲ့ဆိုကြတဲ့ကိုကတကယ်စစ်မှန်ပြီးအားလုံးပါဝင်တဲ့စစ်ဆက်ညှိနှိုင်းမှုမျိုးကသာလျှင်မြန်မာနိုင်ငံအတွက်ငြိမ်းချမ်းပြီးရေရှည်ခိုင်မာတဲ့အနာဂတ်ကူပေါပေါက်စေရေးအာမခံချက်ပေးနိုင်မှာဖြစ်တယ်လို့ EU နိုင်ငံသားရေးနဲ့လူ့ဝင်မှုဝါဒဆိုင်ရာအစိမ့်မြင့်ကိုယ်စားလှယ်ဂျိုးဆက်ပေါ်ရဲလ်က EU ကိုစားထုတ်ပြန်ချက်ထဲမှာပြောထားပါတယ်။မြန်မာနိုင်ငံမှာလက်နက်ကိုင်ပြိပခါတွေအရှိန်မြင့်လာတဲ့ပေါ် EU အနေနဲ့အထူးစိုးရိမ်နေလို့ပြောထားသလိုသမရဦးဝင်းမြင့်နိုင်ငံတော်အတိုင်းငံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့အာဏာသိမ်းမှုနဲ့ဆက်ဆက်ပြီးဖမ်းဆီးထားသူအားလုံးကိုချက်ချင်းနဲ့ချွင်းချက်မရှိပြန်လွှတ်ပေးဖို့လည်း EU ကထပ်ပြီးတောင်းဆိုထားပါတယ် EU ရဲ့ဒီကနေ့ထုတ်ပြန်ချက်ပေါ်စစ်ကောင်စီဘက်ကတစုံတရာတုံ့ပြန်ချက်ထွက်မလာသေးပါဘူ
းကျမ်းမာရေးဝန်ကြီးဌာနတာဝန်ရှိသူတို့ရဲ့လူမှုစာမျက်နှာအရမြန်မာနိုင်ငံမှာဒီကနေ့နောက်ဆုံးပို့ဆက်ဆေးသူ18,861 ယောက်ရှိခဲ့ပြီးပိုးတွေ့သူ1,583ဦးရှိပါတယ်။ပိုးတွေ့ရာဂိုင်းနှုန်းက 8.3% ရာဂိုင်းနှုန်းမှာသေဆုံးသွားသူ34ဦးရှိပါတယ်။ဒီကနေ့ထိဆိုရင်တရဝင်းစီးရင်အပိုးတွေ့သူစုစုပေါင်း 4,305,000 ကျော်သွားပါပြီ။လူမှုကယ်ဆယ်စောက်ရှောက်သူတွေကတော့တကယ်ဖြစ်နေတာတွေကတရဝင်းစီးရင်ထက်များနိုင်စရာရှိတယ်လို့ပြောကြပါတယ်။2021အောက်တိုဘာလ2ရက်နေ့ထိကိုဗစ်ကာကွယ်ဆေးအလုံးပေါင်း23သန်းကိုမိတ်ဆွေနိုင်ငံများကရရှိခဲ့ပြီးနေမကုံမီနောက်ထပ်14တန်းကိုတရုတ်နိုင်ငံကရရှိမှာဖြစ်ပါတယ်လို့ကျန်းမာရေးဝန်ကြီးဌာနအင်တာနက်စာမျက်နှာကပြောထားပါတယ်။နေဆအခြေစိုက်ဂျာပြအမျိုးသားညီညွတ်အစိုးရ NUG ကတော့ NUG နဲ့တိုင်းရင်းသားလက်နက်ကိုင်တပ်များအောက်မှာရှိတဲ့ဒေသတွေမှာကာကွယ်ဆေးထိုးမဲ့အစီအစဉ်အတွက်ဒေါ်လာသန်း300ရထားတဲ့အကြောင်းဗဒိုင်းဝန်ကြီးဦးတင်ထွန်းနိုင်ကိုကိုးကားပြီးစောက်ချနိုင် Morning Post တင်းစာက September 22ရက်နေ့ကပြောပါတယ်။အကျုံးဝင်လူကြီးအားဖြင့် 16.67 ရာခိုင်နှုန်းကိုကာကွယ်ဆေးထိုးပေးပြီးနှစ်ကုန်မှာ90ရာခိုင်နှုန်းထိုးပြီးဖို့ညီမန်းထားကြောင်းစစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စောမင်းထွန်းကမိုင်းနစ်ချီသတင်းစာနဲ့အင်တာဗျူးမှာပြောထားတာကိုကျင်းပုံသတင်းစာကဒီကနေ့ပုံနှိပ်ဖော်ပြထားပါတယ်။ဒါပေမဲ့ကာကွယ်ဆေးထိုးပြီးဆေးလုံးပေါင်း 12,263,300 နှလုံးသာရှိတာကြောင့်တိုက်ပြည်လူကြီးနဲ့ပြောရမှာ 17.300 ခန့်လုံးပဲရှိတယ်လို့ရိုက်တာသတင်းဌာနကဆိုပါတယ်ကုလသမဂ္ဂကဒီနေ့အကုန်တိုင်းပြည်တိုင်းရဲ့လူဦးရေရဲ့40ခန့်လုံးကိုကာကွယ်ဆေးထိုးပြီးရှိရမယ်လို့မှန်းထားတာပါ
ရုရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်နဲ့ဆက်စပ်တဲ့သေဆုံးသူအရေအတွက်ဟာဒီကနေ့မှဒုတိယမြောက်ရက်အဖြစ်အများဆုံးအရေအတွက်ရောက်ခဲ့ပါတယ်။လွန်ခဲ့တဲ့24နာရီအတွင်းကိုဗစ် -19 ရောဂါကြောင့်သေဆုံးသူ984ယောက်ရှိပြီးဒါဟာကာယရောဂါစကတဲ့ကဆိုရင်တရက်တွင်းသေဆုံးသူအများဆုံးဖြစ်တယ်လို့ရုရှားကိုရိုနာဗိုင်းရပ်စ်ကာယရောဂါဆိုင်ရာအဖွဲ့ကထုတ်ပြန်ပါတယ်။တရက်တွင်းနောက်ထပ်ကူးစက်သူအရေအတွက်ကလည်း 28,918 ယောက်ရှိပါတယ်။တောင်ကိုရီးယားမှာကိုဗစ် -19 ရောဂါနဲ့ဘယ်လိုမျိုးရေရှည်နေထိုင်သွားကြမလဲဆိုတဲ့မဟာဗျူဟာတရက်ပေါ်ထွက်ရေးဆွေးနွေးကြဖို့ဒီကနေ့အဖွဲ့တစ်ဖွဲ့ဖွဲ့စည်းလိုက်ပါတယ်။ကာကွယ်ဆေးထိုးနှံပုံများလာတာနဲ့အမျှကိုဗစ်ဆိုင်ရာကန့်သတ်ချက်တွေကိုတစင်ချင်းလျှော့ချပြီးစီးပွားရေးပြန်လည်ပတ်ဖို့တောင်ကိုရီးယားကကြိုးစားနေတာပါ။ကာကွယ်ဆေးအပြည့်ထိုးပြီးကြောင်းတက်သေးပြနိုင်တဲ့နိုင်ငံသားတွေအတွက်ကိုဗစ်ဆိုင်ရာကန့်သတ်ချက်တွေဖြေလျှော့ပေးတာနဲ့ရောဂါလက္ခဏာမပြမပြင်းထန်လာတဲ့အသက်80အောက်ကိုဗစ် -19 ရောဂါတွေအိမ်မှာပဲနေပြီးပြန်ကောင်းလာအောင်လုပ်ဖို့အားပေးရေးအစိုးရကရည်ရွယ်ထားတယ်လို့ကိုရီးယားကျန်းမာရေးဌာနကပြောပါရယ်။ဩစတြေးလျနိုင်ငံကလူ့ရည်ထူထပ်ဆုံး New South Wales ပြည်နယ်မှာလူ့ရည်ရဲ့80ရာခိုင်နှုန်းကာကွယ်ဆေးအပြည့်ထိုးပြီးရည်မှန်းချက်ပြည့်မီဖို့နီလာရတဲ့အမျှစီနီမျိုးမှာကိုဗစ်ဆိုင်ရာကန့်သတ်ချက်တွေလျှော့ပေါ်ရေးမူလသတ်မှတ်ထားတဲ့အောက်တိုဘာလ18ရက်နေ့သတင်းတပတ်စော်ပြီးဖြေလျော့ဖို့စဉ်းစားနေပြီလို့ဩစတြေးလျအစိုးရကဒီကနေ့ပြောပါရယ်။ပါကစ္စတန်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်နှုန်းဘေးဘေးကျော်လာနေပြီးဇွန်လကတည်းကဆိုရင်ပထမဆုံးအကြိမ်ဖြစ်အင်္ဂါနေ့ကကူးစက်သူအရေအတွက်900အောက်ရောက်သွားတယ်လို့အာဏာပိုင်တွေကပြောပါတယ်
။ကာကွယ်ဆေးအပြည့်ထိုးပြီးခရီးသွားသူတွေအတွက်အိန္ဒိချင်းတွေဖြစ်ကြတဲ့ကနေဒါနဲ့မက္ကဆီကိုနိုင်ငံတို့နဲ့နယ်စပ်ကုန်းလမ်းတွေကိုလာမယ့်လကစပြီးဖွင့်မယ်လို့အမေရိကန်ပြည်ထောင်စုကဗိုလ်ထုနေမှာကြေညာလိုက်ပါတယ်။ဒီနယ်စပ်တွေကိုအဓိကကုန်ပစ္စည်းများကုန်သွယ်ရေးကလွဲပြီးကူးသန်းခွင့်တွေကိုကိုဗစ်ကပ်ဘေးဖြစ်ခဲ့တဲ့2020မတ်လကလေးကပိတ်ထားခဲ့တာပါကာကွယ်ဆေးအပြည့်ထိုးပြီးခီးတယ်တွေကိုလာဘက်လကစပြီးအမေရိကန်နိုင်ငံကိုလေကြောင်းကနေလာရောက်တာခွင့်ပြုမဲ့အကြောင်းတမ်ပရာဂျိုးဘိုင်ဒန်ကကြေညာခဲ့ပြီးတဲ့နောက်ရဲတပ်တပအနေငယ်အကြောင်းမှာအခုလိုနေစားဖွင့်တဲ့ကြေညာချက်ထွက်ပေါ်လာခဲ့တာဖြစ်ပါတယ်ဒါပေမဲ့ရွှေပြောင်းနေထိုင်လူကြသူတွေကနိုင်ငံရေးခုလုံခွင့်မတောင်းခံနိုင်မီမှာနေစားဖြတ်ဝင်တာကိုပိတ်ပင်မှာဖြစ်တယ်လို့အမည်ပဖော်လို့တဲ့အရာရှိတူကဆိုပါတယ်အင်ဒိုနီးရှားနိုင်ငံကလည်းတရုတ်ဂျပန်နယူးဇီလန်တောင်ကိုရီးယားနဲ့ UAE နိုင်ငံကခီးတယ်တွေအတွက်ဘာဒီကျုံကိုကြာတပ်ရင်းနေမှာဖွင့်ပေးမှာပါဒါပေမဲ့ခီးတယ်တွေဟာကာကွယ်ဆေးအပြည့်ထိုးပြီးဖြစ်တဲ့အကြောင်းအထောက်ထားပြရမှာဖြစ်တယ်လို့ကိုဗစ်ပိုးစစ်ဆေးခံနေစဉ်တွင်ဟိုတယ်မှာ9ရက်ကြာအသွားအလာကန့်သတ်နေထိုင်ရမှာဖြစ်ပါတယ်ခင်ဗျာ
ဂျင်နီယာဘက်ကိုလုံးဝမကြည့်ဘူးVOA American အတန်ရဲ့ဒီပုတ်တဖူးနေ့ညနောက်ဆုံးရသတင်းတွေကိုကိုကြော်ကြော်သိန်းနဲ့ဦးတမောင်တန်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုတင်ဆက်ပေးကြပါတယ်ဖမ်းဆီးထိန်းသိမ်းခံထားရတဲ့သတင်းသမား2ဦးဖြစ်တဲ့ဦးစီသူအောင်မြင့်နဲ့မတ်ထထခိုင်တို့ကိုဒီကနေ့ဒုတိယအကြိမ်ရုံးထုတ်ပေးမယ်စစ်ဆေးကြားနာနိုင်ခြင်းတော့မရှိပါဘူးဖမ်းဆီးထိန်းသိမ်းခံထားရတဲ့သတင်းသမားတွေရဲ့တရားခွင်နောက်ဆုံးအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုမတ်ခင်ဖြူထွေးပြောပြပေးပါရှင်
စစ်ကောင်စီကအစီရင်ဝင်ဆင်ရာကနေပဟန်းမြို့နယ်ရွှေကုံရိပ်မုံအင်တာတိုက်ခန်းတစ်ခုမှာဩဂတ်လ15ရက်နေ့ကဖမ်းဆီးခံလိုက်ရတဲ့ VOA မြန်မာပိုင်းရဲ့စောင်းမရှင်ဦးစီသူအောင်မြင့်နဲ့ BBC Media Action ရဲ့ခန်းစားကြည့်အစီအစဉ်တင်ဆက်သူမတ်ထထခိုင်တို့ကိုဒီကနေ့မှာဒုတိယအကြိမ်ရုပ်ထုတ်ပါတယ်။ဒါပေမဲ့တရားရုံးစစ်ဆေးကြားနာမှုမလုပ်နိုင်ဘဲနောက်ယုံချင်းရဲ့ချင်းဆိုခဲ့တယ်လို့အကျိုးဆောင်ရှေ့နေဦးခမောင်မြင့်က VOA ကိုပြောပါတယ်
။ဒါပေမဲ့ဒီနေ့မရှိဖြစ်ပါဘူးဘုကကတရားရုံးနဲ့ချုံးကန်တိုင်းနဲ့ဟိုအစီအစဉ်ကလည်းရှိမှုလုပ်ပြီးတော့မှလာမယ့်26ရက်နေ့ပြန်ချင်းနေ
ဦးစီသူအောင်မြင့်နဲ့မတ်ထထခိုင်တို့ကိုနောက်လာမယ့်26ရက်နေ့မှာအမှုစစ်ဖို့ရက်ချင်းပေးထားပါတယ်ဒီကနေ့မှာမတ်ထထခိုင်ရဲ့ပုံမှန် 905 ကာကြီအမှုအတွက်ရုံးထုတ်တာဖြစ်ပါတယ်မနက်ဖြန်မှာပုံမှန်ဆက်ခွန်မြင်းဆောင်တင်တဲ့ဆွဲဆိုထားတဲ့အမှုအတွက်ထပ်မံရုံးထုတ်စစ်ဆေးဖို့ရုံးချင်းပေးထားပါသေးတယ်ဒါပေမဲ့စစ်ဆေးနိုင်ဖို့မရှိဘဲရုံးချင်းသာထပ်ပေးဖို့ရှိတယ်လို့ဦးခမောင်မြင့်ကပြောပါတယ်ကိုဗစ်ထိန်းချုပ်ကတ်သက်တဲ့အနေနဲ့ထောင်တွင်းအမှုစစ်တာအဲ့တွေ့တာတွေကိုကန့်သက်ထားတာတွေရှိနေပြီးအခုချိန်ထိဒါကိုဖြေလျှော့ပေးတာမရှိသေးတာကြောင့်ထောင်တွင်းအမှုစစ်တာနဲ့ရုံးထုတ်တာတွေကြန့်ကြာနေရတာဖြစ်တယ်လို့ရှင်းနေတွေကပြောပါတယ်။တရားရုံးတင်စစ်ဆေးမှုအပိုင်းမှာလည်းပြန်လည်လည်ပတ်နိုင်တာမရှိဘဲအကန့်အသတ်နဲ့သာစစ်ဆေးကြနာနေရပါတယ်။ရုံးချင်းပေးထားပေမဲ့အမှုကြားနာမစစ်ဆေးနိုင်တာရုံးချင်းရဲ့တွေ့ရတဲ့မိသားစုတွေနဲ့ပါတွေ့ခွင့်မရတာတွေရှိပြီးဒါဟာထိန်းသိမ်းခံရသူတွေရဲ့အခွင့်အရေးဆုံးရှုံးရတာဖြစ်တယ်လို့ရှင်းနေတွေကပြောပါတယ်။
တရားရုံးတို့ချင်းကပုံမှန်အားဖြင့်ဒီခုနှစ်ကနေ6ရက်ကြာတဲ့မှာရုံးရင်းတို့ချင်းကဘာမှမဖြစ်ဘဲနဲ့ပြေးလိုက်တော့ ဘာဖြစ်မှမရှိဘဲနဲ့14ရက်ဒါမှမဟုတ်9ရက်ထောင်ထွက်ကြတာနဲ့တူတူပဲဒီနေ့ရရှိတယ်ရုံးထုတ်ရရှိတယ်အဲ့ဒီမှာဆက်ပြီးရမလာလို့ဒါဟိုကကြောင့်ဒီကကြောင့်အကြောင်းမျိုးနဲ့မဖြစ်ဘူးဆိုတဲ့အခါကျတော့အဲ့မဖြစ်ဖြစ်ဘူးဆိုတာဒီဘာမှကိုအကြောင်းပြချက်မရှိဘဲနဲ့ဒီအထဲထဲမှာစွန့်ပြင်းနေကြတဲ့အချိန်ကြားတဲ့မျက်နာတာပေါ့
ဦးစိတူအောင်မြင့်ကိုတက်မတော့အကြီးညိုပြည့်စုံမှုပုံမှန်905ကကြီးနဲ့ပဇွန်တော်မျိုးနယ်နဲ့ဗဟန်းမျိုးနယ်မှာအမှုဖွင့်ထားတာကြောင့်အမှုနှမှုနဲ့ရင်ဆိုင်နေရတာပါမထက်ထက်ခိုင်ကိုလည်းပုံမှန်နှစ်ခုချက်ပြီးဆွဲထားတာမှာဗဟန်းမှာတက်မတော့အကြီးညိုပြည့်စုံမှုပုံမှန်905ကကြီးနဲ့တမှုမင်္ဂလာတောင်ညွတ်မှာတော့မတရားအသင်းဆက်သွယ်မှုပုံမှန်၁၇မြင်းဆောင်၁တမှုနဲ့တရားစွဲခံထားတာဖြစ်ပါတယ်ဦးစိတူအောင်မြင့်ကိုတော့စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်း VOA သတင်းဌာနနဲ့ Frontier မြန်မာသတင်းဌာနတွေကတင်ပြတဲ့တမ်ဘရော်နဲ့အင်းဆောင်ဆွေရအပေါ်မတရားဝေဖန်ဆန့်ကျင်တိုက်ခိုက်တဲ့သတင်းဆောင်မတွေရေးသားပေးပို့ခဲ့တဲ့အတွက်ဆိုပြီးဖမ်းဆီးထိန်းသိမ်းလိုက်တာဖြစ်တဲ့အကြောင်းတမ်ဘရော်သတင်းမှန်ပြန်ကြားရေးအဖွဲ့ကထုတ်ပြန်ထားပါတယ်။မထက်ထက်ခိုင်ကိုတော့ပုံမှန်905ကကြီးနဲ့အမှုဖွင့်ခံထားရသူဦးစီသူအောင်မြင့်ကိုလက်ခံထားမှုအပြင်စစ်ကောင်စီဘက်ကမတရားအသိလို့ထုတ်ပြန်ထားတဲ့အဖွဲ့တစ်ခုရဲ့ရေဒီယိုအစီအစဉ်မှာပါဝင်နေဆိုပြီးဆွဆွဲထားတာဖြစ်ပြီးတော့မတရားအသိဆက်သွယ်မှုပုံမှန်၁၉မြင်းဆောင်တင်တဲ့ဖမ်းဆီးအရေးယူထားတာဖြစ်တယ်လို့ပြောပါတယ်။VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းကတော့ VOA အတွက်ဦးစီသူအောင်မြင့်ရေးသားပေးပို့တဲ့သတင်းဆောင်ပါတွေဟာအချက်လက်အခြေခံရေးသားထားတာတွေပဲဖြစ်ပြီး VOA ကိုသတင်းဆောင်ပါရေးသားပေးပို့လို့ဆိုရဲဆွဆွဲချက်နဲ့ဖမ်းနေဆိုရင်တော့သတင်းသမားတယောက်ကိုမတရားဖမ်းဆီးတာပဲဖြစ်တဲ့အကြောင်းမမှန်ကန်ကန်ထောက်ပြရေးသားနေတဲ့သတင်းသမားတွေကနေတဆင့်စစ်ကောင်စီအနေနဲ့ပြည်သူတွေကြားကအတန်ကိုသိအောင်နှားထောင်မှုဆိုတာလိုအပ်လိမ့်မယ်လို့အာဏာပိုင်တွေကိုပြောခဲ့ပြီးဦးစီသူအောင်မြင့်ကိုအမြန်ဆုံးပြန်လွတ်ပေးဖို့တောင်းဆိုထားပါတယ်ကြောင်စက်တင်ဘာလ၁ရက်နေ့ကဖမ်းဆီးထိန်းသိမ်းခံရပြီးစစ်ကြောရေးမှတလနီးပါးသတင်းမကြရပဲဖမ်းဆီးခံထားရတဲ့အလွတ်တန်းသတင်းတောက်မတ်သူစာကိုတကုံမျိုးသစ်အရှိပိုင်းမြို့နယ်ရဲစခန်းကနေတက်မတော်ကိုအကြီးညိုပြတ်အောင်လှုပ်ဆောင်မှုပုံမှန်905ကကြီးနဲ့အမှုဖွင့်ထားပြီးဒီကနေ့မှပဲအင်းစင်ထောင်ကိုလွှဲပြောင်းထိန်းသိမ်းလိုက်တယ်လို့အကျိုးဆောင်ရှင်နေဦးခမောင်မြင့်ကပြောပါတယ်
။ဟောမတ်သူစာကကြတော့ဒီကနေ့တရားစွဲနေပြီးဟိုကနေဒီကုံအရှိပိုင်းမြို့နယ်တရားရုံးကနေပြီးတော့မှညာတာနဲ့ဆွေးနေဒီဟိုအစ်စင်ကြီးတော်ဘုံပို့နေပေါ့
တလနီးပါစစ်ကြောရေးမှာဖမ်းဆီးခံရပြီးမကြသေးခင်ကမှသူ့ကိုတကုံမျိုးတည့်အရှိပိုင်းမျိုးနယ်ရဲစခန်းကိုလွှဲပြောင်းပေးခဲ့တာပါမတုစာဟာ NLD လက်ထက်မြန်မာနိုင်ငံသတင်းမီဒီယာကောင်စီအဖွဲ့ဝင်တစ်ဦးဖြစ်ခဲ့ပြီးလွတ်လပ်တဲ့အာရှအသံ RFA အပါအဝင်ပြည်တွင်းမှာရှိတဲ့ online channel နဲ့သတင်းစာတိုက်အတော်များများမှာအလုလုခဲ့တဲ့ဝိုင်းရင်သတင်းတောက်တယောက်ဖြစ်ပါတယ်စစ်အုပ်ချုပ်ရေးကောင်စီအာဏာသိမ်းပြီးတဲ့နောက် Friday Times နဲ့မြန်မာ press photo agency MPA တို့မှာအလွတ်တန်းသတင်းတောက်အဖြစ်မေလာတီအလုပ်လုပ်ခဲ့သူဖြစ်ပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းကတည်းကပြည်တွင်းမီဒီယာ၈ခုကိုတရားဝင်ထုတ်ဝေခွင့်ပိတ်သိမ်းခဲ့တယ်လို့သတင်းသမားတွေကဖမ်းဆီးတာတရားစွဲဆိုတာတွေပြုလုပ်နေတာပါ။သတင်းသမားအယောက်50ထက်မနည်းဖမ်းဆီးထိတ်သိမ်းခံထားရပြီးအခုလိုနောက်ထပ်သတင်းသမားတချို့ကိုပါထပ်မံအရေးယူခံနေရတာလည်းဖြစ်ပါတယ်ရှင်။
ဦးစီသူအောင်မြင့်နဲ့မထက်ထက်ခိုင်တို့ရဲ့တရားခွင်နောက်ဆုံးအချိန်ဒီမက်ခင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကချင်ပြည်နယ်လီရိုလန်းကရွှေတူးဖော်ရေးလုပ်ငန်းတွေထွက်ခွာသွားဖို့ KIA တပ်မဟာ2ကနေသတိပေးလိုက်တဲ့အကြောင်းသတင်းကိုတင်ဆက်ပေးကြပါမယ်စစ်တပ်နဲ့တိုက်ပွဲတွေဖြစ်နေတဲ့ကချင်ပြည်နယ်တနအိမြို့ရဲ့လီရိုလန်းမပေါ်ကရှတူးစုကျေးရွာအနီးမှာရှိတဲ့ရွှေတူးဖော်ရေးလုပ်ငန်းတွေအားလုံးအောက်တိုဘာလ15ရက်နေ့နောက်ဆုံးထားပြီးတော့ထွက်ခွာပေးသွားကြဖို့ကချင်လက်နက်ကိုင်တပ် KIA တပ်မဟာ2ကသတိပေးလိုက်ပါတယ် KIA ရဲ့ပြန်ကြားရေးတာဝန်ခံဘက်ကတော့ဗဟိုအစ်အနေနဲ့ဒါကိုထုတ်ပြန်တာမဟုတ်ဘဲနဲ့အောက်ခြေပိုင်းအုတ်ချုပ်ရေးကနေထုတ်ပြန်တာဖြစ်ကြောင်းပြောပါတယ်ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုအောင်မြတ်သူပြောပြပေးပါရှင
်တနိုင်းမြို့နယ်ရှတူးစုကျေးရွာနာကရွှေတူးဖော်ရေးလုပ်ငန်းတွေကနေပြည်သူစစ်တပ်ဖွဲ့တွေကအကျိုးအမြတ်ရယူနေပြီးတရင်အားလဲတိုးချဲ့လာတဲ့အတွက်ရွှေတူးဖော်နေတဲ့သူတွေကိုအောက်တိုဘာလ15ရက်နောက်ဆုံးထားပြီးထွက်ခွာပေးဖို့ KIA ဘက်ကအတိပေးလိုက်တာပါ KIA KIO ဘက်ကဘူအစင်းအနေနဲ့ဒါကိုအတိပေးညင်ညာထားခြင်းမရှိကြောင်းပြန်ကြားရေးတောင်းခံဘူမူကြီးနော်ဘူးက VOA ကိုပြောပါတယ်ဒါပေမဲ့တနိုင်းဒေသမှာရှိနေတဲ့အောက်ခြေပိုင်း KIA တာဝန်ရှိသူတွေကညွှန်ကြားထားရဲဆိုတာကတော့ဟုတ်မှန်ကြောင်းသူကအခုလိုဖြေကြားခဲ့တာပါဟု
တ်တယ်ဟုတ်တယ်အဲ့ဒါမျိုးတွေပေါ့ KIO တော့ဟုတ်မှာပါပေါ့နော်ဒါမဲ့ဟိုဒေတာအုပ်စုရေးဆိုင်ရလေးပေါ့ကျွန်တော်ကဟိုအစီအငါနဲ့ပြောထားတာမဟုတ်ဘူးလို့ပြောချင်တာပ
ါဒီလောက်ကတွေမှာနှစ်တိုင်းရွှေတူးဖို့သူတွေရှိနေပြီးအများစုကတော့တနန်းတပိုင်းတူးဖို့ကြသူတွေများတယ်လို့သူကပြောပါတယ်ရွှေတူးစုကျေးရွာနာကရွှေမော်တွေမှာလောက်ကိုင်းနေကြသူတွေကိုအော်တိုဘားလ15ရက်နောက်ဆုံးထားပြီးထွက်ခွာပေးဖို့အဲ့ဒီဒေသကိုကုတ်ကဲနေတဲ့ KIA တာဝန်ရှိသူကအသိပေးတာကြောင့်ဒေသအခြေစိုက်ကချင်အွန်လိုင်းသတင်းဌာနတချို့ကလည်းရေးသားကြပါတယ် ရှဒူးဇုတ်ဂျီယိုအခြေဆိုင်ခလာယာနှစ်ကိုကွန်လက်အောက်ကပြည်သူစစ်တပ်ဖွဲ့တွေဟာအဲ့ဒီဒေသမှာလှုပ်ရှားမှုရှိနေပြီးဒေသခံတွေကိုလည်းငွေကြေးကောက်ခံမှုတွေလုပ်နေတဲ့အတွက်အခုလိုအသိပေးလိုက်ရတာလို့ရေးသားထားပါဗျ။ဒါပေမဲ့ပြည်သူစစ်တပ်ဖွဲ့တွေနဲ့ KIA နှစ်ဖက်တိုက်ပွဲတွေဖြစ်လာနိုင်တယ်လို့လည်းခန့်မှန်းနေကြပါဗျ။ဘုံမူကြီးနော်ဘူးကတော့တနိုင်းမျိုးနယ်နာမှာစစ်တပ်နဲ့ပဲတိုက်ပွဲဖြစ်နေတာတွေရှိကြောင်းပြောပါဗျ။
ဒီလိုလမ်းမှတစ်ချောင်းပါပေါ့နော်ဒီကော်ဂျီတက်ကလုံချုံရေးယူနေတဲ့တပ်ဖွဲ့ကြီးနဲ့ကျွန်တော်တို့ကြီးသူရေးဆက်တပ်ဖွဲ့ကြီးဖြစ်တယ်နောက်ပြီးတော့မိုင်းခွဲပြီးမှဂျားဖြတ်မှတပ်ဖွဲ့ကြီးဖြစ်တယ်အားပဲရှိပါတယ်ဒီလိုဖြစ်တဲ့အဆိုးကျွန်တော်တို့တွေ့ရတော့ကျွန်တော်မရှိပါဘူ
းဆဒူးစုကြီးရောက်ကရွှေလုတ်ကွက်တွေကိုပြည်သူစစ်အဖွဲ့တွေကရောင်းချပြီးအခွန်ကောက်တာမူရစ်စေဝါရောင်းဝယ်တာနဲ့ဝင်ငွေရှာနေကြကြောင်းရွှေတူးဖို့နေတဲ့လုပ်ငန်းရှင်တူက VOA ကိုပြောပါတယ် KIA ဘက်ကအသိပေးရတဲ့အတိုင်းနှစ်ဖက်ညှိနှိုင်းလို့အဆင်မပြေရင်တော့ထိတွေ့မှုရှိလာနိုင်တယ်လို့သူကခန့်မှန်းထားတာပါ။ဟာ
KIA ရဲ့ကမ္ဘာမြေတည်ငြိမ်စေတဲ့နေရာဖြစ်တဲ့အရာလား။ဒီတည်ငြိမ်စေတဲ့အဝိုင်းဆက်လာတာတို့တွေ့လာနေတဲ့ဆက်ကြတာလေ။တို့အမှန်လမ်းတော့မတော်ချင်လို့ဆိုတာပါ။ဒီကတွေ့နေပြီးဒီသူတွေလုံလန်းကိုရက်ခိုင်လိုက်တဲ့ဆိုလို့ရှိတော့အမှန်လည်းပြန်မှမရှိလာနိုင်တဲ့လို့ပြောရမှာပေါ့။ဒီကတော့ယူသနာကုမ္ပဏီကသဘောပြန်တဲ့ရှင်းလုပ်ခဲ့တယ်။ဟိုကဆရာကဒီယူသနာဆက်ရုံကိုဖြတ်သိမ်းတဲ့လို့ပြောရမှာပေါ့။အဲနောက်ပိုင်းမှာတော့လို့ဒီသူတွေကအဲနေရာရောင်းပေးမှရှင်းလုပ်ခိုင်းတာပေါ့။အဓိကတော့မဟုတ်ဘူးအဲမှာတော့အဓိကတော့ဒီသူတွေအဓိကဖြစ်တယ်။သူရဲ့ဒီသူတွေရဲ့ငွေပေါ့
။စတူးစကြီးရောင်းနာမှအခြေဆိုင်တဲ့ခလာယာ290တက်ရင်ကနေတနိုင်ဘက်ကိုထွက်ခွာလာတဲ့စစ်ရင်တန်းကို KIA တက်ရင်14ကအောက်တိုဘာ4ရက်နေ့မှာကြားပြတ်တိုက်ခတ်ခဲ့ပါတယ်။စတေမာအစောပိုင်းကဆက်လို့လီဒိုလမ်းမရဲ့မြစ်ကြီးနားတနိုင်လမ်းပိုင်းပေါ်မှာစစ်တပ်နဲ့ KIA တပ်တွေတိုက်ပွဲပြင်းထန်လာပြီးအော်တိုဘာလ17ရက်မှာလဲလဝါနဲ့ဒွန်မန်ဂျေးရွာနာမှာနှစ်ဖက်တိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။လီဒိုလမ်းမဘက်ကတိုက်ပွဲဖြစ်နေတဲ့ဂျေးရွာတို့ကဒေသခံတွေကတော့ဘေးလွတ်ရာကိုတိမ်းရှောင်နေကြပြီးတိုက်ပွဲတွေပိုပြီးတော့ပြင်းထန်လာမှာကိုလည်းစိုးရိမ်နေကြတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ။
ဒါကတော့ကချင်ပြည်နယ်တနိုင်းမြို့ရဲ့လီဒိုလမ်းမပေါ်ကရွှေတူးဖော်ရေးလုပ်ငန်းတွေအလုံးအောက်တိုဘာလ15ရက်နေ့နောက်ဆုံးထားထွက်ခွာပေးဖို့ KIA ဘက်ကသတိပေးလိုက်တဲ့သတင်းကိုကိုအောင်မြတ်သူပြောပြပေးခဲ့တာဖြစ်ပါလေရှင်။ဆက်ပြီးတော့မွန်ဂိုတိုက်ပွဲအခြေအနေကိုတင်ပြပေးကြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မွန်ဂိုမြို့မှာအင်္ဂါနေ့ကဖြစ်ပွားတဲ့တိုက်ပွဲအတွင်းမှာလက်နက်ကြီးထိမှန်တာကြောင့်အသက်2နှစ်အရွယ်ကလေးငယ်2ဦးအပါအဝင်အရက်သား6ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။လက်နက်ကြီးထိမှန်တဲ့ကလေးတဦးကတော့ဒဏ်ရာပြင်းထန်တာကြောင့်မူဆယ်ဆေးရုံကိုပို့ပြီးတော့ကုသပေးနေရပါတယ်။ဒီအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုကိုငင်းချမ်းပြောပြပေးပါရှင်
။မူဆယ်မြို့နယ်မွန်ဂိုမြို့ကစစ်ကောင်စီတပ်အခြေစိုက်တဲ့ဗျူဟာကုန်းကိုမနေ့နေ့ကင်း12နာရီလောက်က MNDA ကိုကန့်တပ်ဖွဲ့ကလာရောက်ပစ်ခတ်တိုက်ခိုက်ခဲ့တာပါ။ဒီတိုက်ပွဲဟာတနင်္ဂနွေကျော်လောက်ကြာမြင့်ခဲ့ပြီးနှစ်ဖက်လက်နက်ကြီးနဲ့အပြန်အလှန်ပစ်ခတ်ရမှာမွန်ဂိုမျိုးအစွန်ကကြံကင်းဘက်မှာလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့တာပါဒီလက်နက်ကြီးပောက်ကွဲတာကြောင့်အရဲသား6ဦးထိခိုက်ခဲ့တယ်လို့မွန်ဂိုဒေသခံတူက VOA ကိုပြောပါဗျာ
ဒီက6ရက်ပြတာပေါ့ဗျာဟာလေးကတယောက်ပြည့်တည်းဟာတယောက်ပေါ်ကျုံရတိပေါ့ဟာပြည်နာဘဝနဲ့ပြည့်နေတာပါ
မွန်ဂိုဒေတာဘက်ကစစ်ဘေးဒုက္ခသည်တွေကိုကူညီပေးနေသူတူကအခုလိုပြောပါဗျာ။ဒီ
ဘူဟာကုန်းရဲ့မြောက်ဘက်မှာပေါ့အကြတာပေါ့အဲ့ဒီရက်ခွဲ6နဲ့ဖြတ်သွားတာကြီးကတော့အဲ့ဒီအဲရွာကရက်ခွဲ6ရဲ့အဲတစ်ချက်သေးကြီးတော့မဟုတ်ဘူး။ကြားမှာဒီတန်ချန်ကပူလို့အဲ့လိုခံလာတာပေါ့။အထက်မှာအင်းချူချူကြီးတို့ကြည့်ရအထက်ဘယ်နဲ့ကြီးကြတယ်လို့ပြောတာပဲ။ဆောင်ရောက်တော့ပြောမယ်လေးယောက်ကနည်းနည်းအဲဆွေရတာပေါ့ဒီကလေးယောက်တယောက်ပါတယ်အာမုန်ကူကနဲ့မူဆယ်ပြောဖို့လားလို့ပြောတယ်အဲမူဆယ်ကနည်းလာရှိထဖို့မလားအဲ့လိုမျိုးပေါ့
အခြားမုန်ကူမျိုးကန်တဦးကတော့လက်နဲ့ကြည့်ထီသူတွေမှာအသက်2နှစ်ကျော်မိန်းကလေး2ယောက်25နှစ်နဲ့61နှစ်အရွယ်အမျိုးသမီး2ဦး23နှစ်နဲ့63နှစ်အရွယ်အမျိုးသား2ဦးဖြစ်ကြောင်းနဲ့ဥကောင်းကိုတနက်ထိမှန်ထားတဲ့အသက်2နှစ်ဆယ်လအရွယ်မိန်းကလေးနဲ့2ဦးကိုအင်္ဂါနေ့ကမူဆယ်ဆေးရုံကိုပို့ဆောင်ခဲ့ပြီးတော့ကျန်3ဦးကိုမုံကိုဆေးရုံမှာကူတာပေးနေကြောင်းပြောပါရယ်ဒေသခံတွေကစစ်ဗျူဟာကုန်းဘက်ကပြစ်တဲ့လက်နက်ကြီးကြောင့်ဖြစ်တယ်လို့ပြောဆိုပေမဲ့တိကျအတည်ပြုချက်တော့မရရှိပါဘူးမူဆယ်မြို့နယ်ကျူကုတ်ပန်ဆိုင်မုံကိုနယ်ဖောင်းဆိုင်ဒေသမှာဇူလိုင်လလာဇန်ကစပြီးတော့တိုက်ပွဲတွေဖြစ်ပွားနေတာပါဒီတိုက်ပွဲတွေကြောင့်ကျူကုတ်ပန်ဆိုင်ဘက်မှာဒုက္ခသည်1400ကျော်မွန်ဂိုဘက်မှာ900ကျော်နဲ့ဖောင်းဆိုင်ဘက်မှာ150ကျော်လောက်တိမ်းရှောင်နေရတယ်လို့မွန်ဂိုဘက်မှာလက်နက်ကြီးကြီးထိမှန်တာကြောင့်လ ူ၅ဦးနဲ့မိုင်းနှင်းမိတာကြောင့်လူ၂ဦးသေဆုံးခဲ့ပြီဖြစ်ပါတယ်ခင်ဗျာ
။ရှမ်းပြည်နယ်မုံကိုကတိုက်ပွဲအကြောင်းကိုကိုငင်းချမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မြန်မာအရေးအာဆီယံရဲ့အခမ်းအခဏတက်ရောက်မှုတွေနောက်ပြီးတော့အာဆီယံ2ကိုယ်စားလှယ်ရဲ့မြန်မာခီးစဉ်အခြေအနေတွေအကြောင်းနဲ့ပတ်သက်ပြီးတော့ထိုင်းနိုင်ငံသားရေးဝန်ကြီးဟောင်းရဲ့တုံ့တက်ချက်ကိုဆက်သွယ်မေးမြန်းထားတာတင်ပြပေးကြပါမယ်။အာဆီယံအထူးတန်မြန်မာနိုင်ငံကိုလာဖို့ရက်ရွှေအခက်ကြုံနေရတာကအာဆီယံရဲ့ပျော်ညံ့မှုကြောင့်လို့ထိုင်းနိုင်ငံသားရေးဝန်ကြီးဟောင်းကထောက်ပြလိုက်ပါတယ်2008ခုနှစ်ကနေ2011ခုနှစ်အထိရွေးကောက်ခံထိုင်းဆိုရရဲ့နိုင်ငံသားရေးဝန်ကြီးဖြစ်ခဲ့သူကစစ်ဖီရာကအာဆီယံတစ်ခုလုံးရဲ့ဂုဏ်သိက္ခာနဲ့မြန်မာပြည်သူတွေအတွက်အာဆီယံအနေနဲ့ပို့ပြီးတော့အားကောင်းကောင်းနဲ့ပြောဖို့လိုနေပြီလို့ထောက်ပြပါတယ်ထိုင်းလွှတ်တော်အမတ်ဟောင်းလည်းဖြစ်သူလက်ရှိလူခွေဆိုင်ရာအာဆီယံလွှတ်တော်အမတ်များအဖွဲ့ APHR ရဲ့ဗဟုအဖွဲ့ဝင်ကစစ်ဖီရွန်ရာကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားတာနားဆင်ပါရှင
် I think nothing has moved
ဘာမှရှေ့ဆက်မရွေ့သေးဘူးလို့ထင်ပါတယ်။နှစ်ချက်ကြောင့်လို့ထင်ပါတယ်။တစ်ချက်ကတော့အာဆီယံစုပေါင်းခေါင်းဆောင်မှုရဲ့အားနည်းချက်ပါ။သူတို့အနေနဲ့မြန်မာစစ်အုပ်စုပေါ်မှာအားကောင်းကောင်းနဲ့မပြောနိုင်ဘူးဖြစ်နေပါတယ်။ဒုတိယကတော့မြန်မာစစ်တပ်ခေါင်းဆောင်ပိုင်းအနေနဲ့ဒေါ်ဆန်းစုကြည်ကိုမတရားဥပဒေတွေနဲ့ထိန်းသိမ်းထားတာပါဝင်ဖမ်းဆီးတပ်ဖြတ်ရက်ဆက်မှုတွေကိုအပြစ်ပေးမခံရဘဲနဲ့ဆက်ကျူးလွန်နေနိုင်ပါတယ်။အဓိကကတော့အာဆီယံပေါ်မှာပို့ပြီးတော့မူတည်ပါတယ်။အာဆီယံခေါင်းဆောင်မှုအနေနဲ့စုပေါင်းပြီးတော့အားကောင်းကောင်းနဲ့ဆုံးဖြတ်ချက်ခိုင်မာလို့ရှိရင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နားထောင်မယ်အချိန်မှာ
ဟုတ်ကဲ့ခွန်ကက်ဆက်အဲ့ဒီတော့အားကောင်းဖို့ဘာတွေလုပ်ဖို့အာဆီယံကိုပြောချင်ပါလဲ
You know many things could be done for example suspension of order
လုံလန့်စရာတွေအများကြီးရှိပါတယ်သိရမို့လားဒီဥပမာမြန်မာကိုအာဆီယံလုပ်ငန်းရှင်တွေအားလုံးကနေပြီးတော့ဖဲထုတ်ထားနိုင်ပါတယ်မြန်မာစစ်တပ်စီးပွားရေးကိုဦးဆောင်နေသူတွေနဲ့ပါဝင်ပတ်သက်နေသူတွေကိုတန်ခတ်ပိတ်ဆို့နိုင်တာမျိုးစရီလုပ်နိုင်ပါတယ်နောက်ပြီးတော့ကမ္ဘာကြီးအနေနဲ့လည်းမြန်မာနိုင်ငံကိုလက်နက်တင်သွင်းမှုတွေရပ်ဆိုင်းပြအောင်လို့အာဆီယံကတောင်းဆိုနေပါတယ်ဒါမျိုးတွေအများကြီးလုပ်ထားခဲ့တင်တာပါဒါပေမဲ့လည်းအာဆီယံခေါင်းဆောင်ပိုင်းကအခုလိုမျိုးအားကောင်းကောင်းလုပ်ဖို့တွန်းဆုတ်ခဲ့ကြတယ်လေအာဆီယံရဲ့အခုဘုံသဘောတူညီချက်၅ချက်ကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့အလေးနဲ့ထားလှုပ်ဆောင်စီဖို့တွန်းအားမဖြစ်သေးပါဘူ
းဟုတ်ကဲ့နောက်ရောအာဆီယံရဲ့ဘလို့အခက်ခဲကိုထောက်ပြခြင်းပါလဲခွန်ကက်ဆက
် and the principle of non interference is not valid because
အာဆီယံရဲ့ဝင်ရောက်မစွတ်ဖက်ရေးမူဝါဒကလုံးမဖြစ်ပါဘူးဘာလို့လဲဆိုတော့အဖွဲ့ဝင်နိုင်ငံတခုမှဖြစ်နေတာတွေကအာဆီယံအတိုင်းဝိုင်းတစ်ခုလုံးရဲ့စူးစီးညီညွတ်မှုနဲ့ဂုဏ်သိက္ခာပေါ်မှာထိခိုက်လာတဲ့အတွက်ဖြေရှင်းပေးဖို့တာဝန်ရှိလာပါတယ်ဒါကြောင့်မို့အာဆီယံတစ်ခုလုံးအကျိုးအတွက်တခြားအာဆီယံ၉နိုင်ငံခေါင်းဆောင်တွေအနေနဲ့မြန်မာစစ်အုပ်စုကိုအလင်းနဲ့ထားလိုက်နာလှုပ်ဆောင်ရေးတိုက်တွန်းဖို့တာဝန်ရှိလာတာပါနောက်တစ်ချက်ကမြန်မာနိုင်ငံမှာဖြစ်နေတဲ့ပြဿနာကတခြားနိုင်ငံတွေကိုပါဖိတ်ဆင်လာပါတယ်အထူးသဖြင့်ထိုင်းနိုင်ငံအပေါ်မှာပါနောက်မလေးရှားကလည်းဒုစုံတရားရိုက်ခတ်မှုရှိပါတယ်ဒုက္ခသည်ကိစ္စနောက်နေဆက်ဖြတ်ရာဇဝတ်မှုတွေ COVID-19 လိုမျိုးရောဂါကိစ္စတွေပါ
ဟုတ်ကဲ့ခွန်ကစဲအဲ့ဒီတော့ထိုင်းအနေနဲ့ရောဘယ်လိုလုပ်ဖို့ကိုအကြံပြုချင်ပါလဲ
Thailand should have taken the leadership becauseIt is the most affected country.
ထိုင်းနိုင်ငံအနေနဲ့မြန်မာနိုင်ငံပြဿနာအကျိုးဆက်ကိုအများဆုံးခံရတဲ့နိုင်ငံဖြစ်လို့အာဆီယံမှာဥဆောင်တိုက်တွန်းသင့်ပါတယ်။ဒါပေမဲ့အခုကထိုင်းစိုးရွားကိုအားကိုးလို့မရတော့ဖြစ်နေပါတယ်။ထိုင်းရဲ့ခေါင်းဆောင်မှုကင်းမဲ့နေတာအတွက်အထူးစိတ်ပျက်ရှက်မိပါတယ်။မြန်မာနိုင်ငံအတွက်မိတ်ဆွေနိုင်ငံမပြီးတားနိုင်လို့ပါ။နောက်ထိုင်းရဲ့ဥဆောင်မှုမရှိလို့ရှိရင်အာဆီယံကလည်းတစုတဝေးတဲ့တိတ်လို့လို့မရှိတာလေအတွေ့အကြုံရှိထားပါတယ်။အခုဖြစ်တင်တာကအထူးတန်ခတ်မဲ့စာအာဆီယံနိုင်ငံကြီးဝန်ကြီးတွေပေါင်းပြီးတော့အာဆီယံနဲ့ကုလသမဂ္ဂဗဟိုညံစာရီလိုက်နာဖို့ဒီမိုကရေစီကိုပြန်သွားဖို့မြန်မာစစ်အုပ်စုအပေါ်မှာဝိုင်းပြီးတော့ဖိအားပေးကြဖို့ပါ
ဟုတ်ကဲ့ဒီနေရာမှာအခုထိုင်းကဥဆောင်မလုပ်တာကစစ်အာဏာသိမ်းခေါင်းဆောင်ချင်းဖြစ်နေလို့လား
I think it doesn't matter whether we have a democratic or military government or semi
ထိုင်းနိုင်ငံမှာစစ်အစိုးရဖြစ်သည်ဖြစ်စီဒီမိုကရေစီပဲဖြစ်ဖြစ်ဒီမိုကရေစီတဝက်တုတ်ပြက်အစိုးရပဲဖြစ်ဖြစ်အခုလိုမဥဆောင်တာနဲ့မဆိုင်ပါဘူးဒါကအာဆီယံတစ်ခုလုံးကောင်းကျိုးအတွက်ပါအဓိကကတော့ခေါင်းဆောင်သူရဲ့ဥဆောင်မှုပါဘူဂျိုဂျီဟောင်းပရယူအနေနဲ့အာနာသိန်းကောင်းဆောင်ဆိုတာတဲ့ဒီမိုကရေစီအပြည့်ခေါင်းဆောင်မဟုတ်ပေမဲ့တစုံတရာဖွဲ့စည်းပုံနဲ့တက်လာတဲ့ဝန်ကြီးချုပ်ဖြစ်လာတာမို့လို့စစ်တပ်ကြောင့်ဒီမိုကရေစီနဲ့လူခွင့်ညင်းပယ်ခံရတဲ့မြန်မာပြည်သူတွေအတွက်စဉ်းစားရပ်တည်ပြီးတော့လှုပ်ပေးတင်ပါတယ်မြန်မာစစ်ကောင်းဆောင်နဲ့ယင်းဒီကဲမှုတစ်ခုတည်းအတွက်မရပ်တည်ပေးတဲ့တော့ပါဘူ
းဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ခွန်ကဆက်ခင်ဗျာ
ဒါကတော့မြန်မာအရေးအာဆီယံရဲ့အခမ်းအခဏနဲ့ပတ်သက်ပြီးတော့ထိုင်းနိုင်ငံသားရေးဝန်ကြီးဟောင်းကက်စစ်ရဲ့အမြင်သဘောထားကို VOA မြန်မာပိုင်းကကိုဝင်းမင်းကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်။ဒီသတင်းပတ်အတွက်ဒီအပတ်စဉ်ကဏ္ဍတွေကတော့မကြာခင်မှာထုတ်လင်းပေးမှာပါ။ VOA ကနေထုတ်လင်းပေးခဲ့တဲ့အစီအစဉ်လေးနဲ့ပတ်သက်လို့တော်ရရှင်နေအနေနဲ့ဝေဖန်ကြံပေးခြင်းနဲ့ဆိုရင် email လိပ်စာ bamis@voanews.com ကိုဆက်သွယ်မေးမြန်းဆက်သွယ်ပြီးတော့ပေးပို့နိုင်ပါတယ်ရှင်။ VOA American တန်ရဲ့မြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းပေးနေတာဖြစ်ပါတယ်ရှင်
။VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။View American တန်ရဲ2021ခုနှစ်အောက်တိုဘာလ13ရက်ဗုဒ္ဓဘူးညရဲ့မြန်မာဘာသာအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်ရှင်။အခုထုတ်လင်းပေးမယ့်ဒုတိယပိုင်းနိုင်ရွက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အရင်ဆုံးတော့ဒီကမ္ဘာကပ်ရောဂါကိုဗစ်ကာကွယ်ရေးကာကွယ်ဆေးထိုးပေးမဲ့ WHO ရဲ့မဟာဗျူဟာအကြောင်းသတင်းဆောင်ပါကိုတင်ဆက်ပေးကြပါမယ်။ကပ်ဘေးကိုပို့ပြီးတော့မှစိုးမသွားအောင်ကာကွယ်ဖို့အတွက်2020နှစ်ခုနှစ်နှစ်လဲမှာကမ္ဘာလူဦးရေရဲ့80ရာခိုင်နှုန်းကိုကာကွယ်ဆေးအပြည့်ထိုးပြီးဖြစ်အောင်ဆောင်ရွက်ကြဖို့ကမ္ဘာကျန်းမာရေးအဖွဲ့ WHO ရဲ့ကျွမ်းကျင်သူတွေကတောင်းဆိုလိုက်ကြပါတယ်။အင်္ဂလိပ်လိုအတူအဖျင် SAGE လို့သိကြတဲ့ကျွမ်းကျင်သူများရဲ့မဟာဗျူဟာအကြံပေးအဖွဲ့က၄ရက်ကြာအစည်းအဝေးပြီးမှဒီမူဝါဒနဲ့မဟာဗျူဟာကို WHO ကိုတင်ပြလိုက်တာဖြစ်ပါတယ်။ Lisa Schlein Geneva ကနေသတင်းပေးပို့ထားတာဥတမောင်တန်းပြောပြပေးပါရှင်။
ကနဒါတဲ့အတိုင်းပြည်တွေကတော့တိမ်မထားကြဘူးဆိုလို့ရှိရင်လာမယ့်နှစ်နှစ်လမှာလူတိုင်းကာကွယ်ဆေးရရှိနိုင်လောက်စီးရဲတဲ့နိုင်ငံတွေနဲ့မျှဝေဖို့လုံလောက်ရုံမကပိုနေပါသေးတယ်လို့ကြွန့်ကျင်သူတွေကပြောကြပါတယ်။အခုထိတော့စီးရဲနိုင်ငံတွေမှာကာကွယ်ဆေးမရရှိကြသေးပါဘူး။ကာကွယ်ဆေးရရှိဖို့နောက်ကျကြိုင်းခဲ့တဲ့နေရာတွေမှာရရှိဖို့အရေးကြီးဖြစ်နေပါတယ်လို့ WHO ရဲ့ကာကွယ်ဆေးနဲ့ဇီဝဆိုင်ရာပတ်ပေါ်ရေးဌာနညွှန်ကြားရေးမှူးကက်သရင်းအိုဘရိုင်းကပြောပါတယ်.
And unless we do that, we will continue to have transmission, and transmission will lead to more variants, and the issue of the variants.
ဒီလိုမမျှဝေကြဘူးဆိုရင်ကူးစက်တာကဆက်ပြီးတော့ရှိနေပါမယ်။ကူးစက်တာကြောင့်လည်းမျိုးကွဲတွေပိုပြီးတော့ဖြစ်ပေါ်လာပါမယ်။ပြဿနာကတော့တချို့မျိုးကွဲတွေဟာခုခံအားကိုကျော်သွားနိုင်မယ်အလားအလာရှိတာပါပဲ။ရခဲ့သမျှတိုးတက်မှုတွေပြက်ပြဲသွားနိုင်တာပေါ့ရှင်
။အသင့်အသင့်နဲ့အတော်ကြီးကိုကံအားနည်းသွားတဲ့ပုံစံတွေဟာကိုဗစ်ကာကွယ်ဆေးတတိယလုံးကိုရသင့်တယ်လို့လည်းကျွမ်းကျင်သူတွေကပြောကြပါတယ်။ကာကွယ်ဆေးဒုတိယလုံးရရှိပြီးတစ်လကနေ၃လကြာမှာတတိယလုံးကိုရသင့်တယ်လို့ O'Brien ကဆိုပါတယ
်။ The intent of the third dose is to induce that person's immune system to have
တတိယလုံးထိုးရရဲ့ရည်ချက်ကအဲ့ဒီပုဂ္ဂိုလ်ရဲ့ကိုယ်ခန္ဓာစနစ်ကိုတက်လာအောင်လုပ်ဖို့ပါ။ယောဂဆိုးမသွားအောင်ဆေးဦးမတက်ရအောင်ဆေးဆန်းတက်တဲ့အခါမှာသေဆုံးနာတွေကိုကာကွယ်နိုင်အောင်ကိုခံအားအဆင့်ကိုတက်လာအောင်လုပ်တာပါဆေးဝါးကိုဆန်းတက်တဲ့အခါမှာကိုခံအားနည်းတဲ့လူတွေကိုဆန်းတက်မှုမှာမပါလာအောင်လုပ်ကြရတာပါအ
ဲဒီလိုထပ်တိုးတဲ့ကာကွယ်ဆေးတွေဟာ booster dose လို့ခေါ်တဲ့အားဖြစ်ကာကွယ်ဆေးတွေနဲ့ကွဲပြားခြားနားပါတယ်လို့ WHO အကြံပေးအဖွဲ့ကျွမ်းကျင်သူတွေကပြောပါတယ်လူတွေတတိယအလုံးဝင်ရကြမည်ကာကွယ်ဆေးတစ်လုံးမှမရကြသေးတဲ့သူတွေကာကွယ်ဆေးရရှိဖို့ကပိုပြီးအရေးကြီးပါတယ်လို့အခုသူတို့ကပြောကြပါတယ်။နိုဝင်ဘာ17ရက်နေ့မှာကျင်းပမယ့်လာမယ့်အစည်းအဝေးမှာအားဖြည့်ကာကွယ်ဆေးအကြောင်းကျွမ်းကျင်သူတွေကဆွေးနွေးကြပြီးတဲ့နောက်အကြံပြုချက်တွေတင်ပြကြမယ်လို့ကျွမ်းကျင်သူတွေကပြောကြပါတယ်
။ကာကွယ်ဆေးထိုးဖို့ WHO ရဲ့မဟာဗျူဟာအကြောင်းသတင်းဆောင်မှဥတမောင်တန်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးကြပါတယ်။အရင်ဆုံးတော့လူထုနဲ့ကျန်းမာရေးအစီအစဉ်နားဆင်ကြအောင်ပါ။ကျန်းမာရေးဆိုင်ရာနည်းပညာမှာ cold chain လို့ခေါ်တဲ့အေးထိမ့်သိမ့်မှုစနစ်ဟာကာကွယ်ဆေးရဲ့အာနိသင်ထိမ့်သိမ့်တဲ့နေရာမှာအလွန်အရေးပါပါတယ်။ကာကွယ်ဆေးတွေကိုတည်ယူပို့ဆောင်ရမှာလဲဆေးအာနိသင်မပြည့်အောင်လို့ဘယ်လိုမျိုးသုံးမိရတယ်လဲဆိုတာကိုဒီသတင်းပတ်ရဲ့လူထုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စောကတင်ပြထားတာနားဆင်ပါရှင
်။ကိုဗစ်ကာကွယ်ဆေးတွေကိုတည်ယူပို့ဆောင်ထိမ့်သိမ့်တဲ့နေရာမှာကိုချင်းလို့ခေါ်တဲ့အေးထိန်စနစ်ကအလွန်ရေးကြီးတာပါ။ကာဝဲဆေးအာနိသင်အပြည့်အဝရရှိနိုင်မှုအတွက်ကာဝဲဆေးအမျိုးအစားလိုက်သတ်မှတ်ထားတဲ့အပူချိန်အတွင်းမှာဆင်ဆက်မပြတ်ရှိနေအောင်ထိန်းသိမ်းထားဖို့အရေးကြီးတယ်လို့ UNICEF မှကိုချင်း Specialist တူဖြစ်သူဒေါက်တာနေမျိုးသူကအခုလိုပြောပါတယ်
။ကာဝဲဆေးတွေကပူလုံးလို့မရဘူး၊အေးလုံးလို့မရဘူး။ဒီထုတ်လုပ်တဲ့လူတွေကနေပြီးတော့ဒီသူတို့သုံးပြတဲ့နည်းပညာအရထိန်းသိမ်းရမယ်ကာဝဲဆေးရဲ့အာနိသင်မပြတ်အောင်ထိန်းသိမ်းရမယ်အပူချိန်ဆိုတာရှိပါတယ်။အဲ့တော့ရှင်းမှာရှင်းပြလဲသလို +2°C မှာထားရတဲ့အာဝဆေးဆိုရင်အဲ့ဒီ +2°C ကိုထုတ်လုပ်တဲ့အချိန်ကနေပြီးတော့ကျွန်တော်တို့ဒီထုတ်ပိုးမယ်ထုတ်ပိုးပြီးတော့လို့ရှိရင်ကျွန်တော်တို့ဒီနိုင်ငံတကာကနေပြီးတော့ထုတ်လုပ်တဲ့ဆက်ယုံတွေကနေပြီးတော့ ဒီလက်ခံမဲ့နိုင်ငံတွေထိုးနှံပေးမဲ့နိုင်ငံတွေကိုပို့ရမှာ
နိုင်ငံကမှရှိတဲ့ကာဝယ်ဆေးထုတ်လုပ်တဲ့စက်ရုံတွေကနေမြန်မာနိုင်ငံအတွင်းကိုကာဝယ်ဆေးလာရောက်ပို့ဆောင်ပေးတဲ့အခါမှာကိုချိတ်မပြတ်စီပဲထိမ့်သိမ့်တည်ဆောင်ပေးဖို့လိုပါတယ်မြန်မာနိုင်ငံလေဆိပ်ကိုရောက်ရှိလာတဲ့အခါမှာလည်းကာဝယ်ဆေးတွေကိုတက်မှတ်ထားတဲ့အပူချိန်အတွင်းမှာထိမ့်သိမ့်တည်ဆောင်လာခဲ့နိုင်ရလားဆိုတာကိုတက်ကြွတောက်တဲ့သူတွေကပြန်လည်စီစစ်အတည်ပြုပေးဖို့လိုတယ်လို့ဒေါက်တာနေမြတ်သူကရှင်းပြပါတယ
်အဲထုတ်လုပ်တဲ့နေရာကနေပြီးတော့မြန်မာပြည်ရောက်တဲ့အထိဆိုလို့ရှိရင်ကျွန်တော်တို့တည်တည်ချာချာအပူချိန်တက်မှတ်ထားတဲ့အပူချိန်အတွင်းမှာထိမ့်သိမ့်ထားနိုင်အောင်လို့ထုတ်ပို့ရမယ်အဲ့တော့ထုတ်ပို့တဲ့နေစနစ်တွေမှန်ကန်ရမယ်ဒီမှာပြည်ကျဲကိုတင်ပို့လာပြီဆိုလို့ရှိရင်လည်းလေးစိတ်ကိုရောက်လာပြီဆိုလို့ရှိရင်ကျွန်တော်တို့တတ်မှတ်ထားတဲ့အပူချိန်အတိုင်းထိမ့်သိမ်းထားနိုင်လားမထိုင်နိုင်လားဆိုတော့လည်းပဲတက်ကြွနားလေတဲ့လူတွေကအသုံးပြုတဲ့နေစနစ်တွေကိုကြည့်ပြီးတဲ့အခါမှာဒီကာဝေးစည်းတွေကထုတ်လုပ်တဲ့နေရာနေပြီးတော့တိုင်းပြည်ထဲကိုနေစနစ်မှန်မှန်အနိုင်တင်မပြတ်ရောက်လာတာများလာတော့လည်းစီစဉ်နိုင်လိုအပ်ပါတယ်
ကာဝယ်ဆေးတွေကိုလေဆိပ်ကနေတည်ဆောင်ပြီးတဲ့အခါမှာလဲထိမ့်သိမ့်တူလောင်ထားမဲ့နေရာမှာလိုအပ်တဲ့အပူချိန်အတွင်းမှာစင်စဲမပြတ်ထိမ့်သိမ့်ထားနိုင်မဲ့ကာဝယ်ဆေးတူလောင်နဲ့အေးအကန်းတွေလိုအပ်တဲ့အပြင်တတ်မှတ်ထားတဲ့အပူချိန်အတွင်းမှာစင်စဲမပြတ်ရှိမရှိဆိုတာကိုစောင့်ကြည့်စစ်ဆေးပေးမဲ့ကြွမ်းကျင်သူတွေလည်းလိုအပ်တယ်လို့ဒေါက်တာနေမီသူကပြောပါတယ
်နောက်တစ်ခါတိုင်းပြည်ကရောက်လာတဲ့အခါကျလို့ရှင်လဲကျွန်တော်တို့ကဒီအေးကာဝယ်ဆေးတူလောင်နဲ့အေးခန့်နေရှိတယ်ရေကက်တားရှိတယ်အဲ့ဒီထဲမှာကျွန်တော်တို့ကထိမ့်သိမ့်ထားရမယ်ဂျားတစ်ချောင်းမှာအပူချိန်လုံခဲ့တဲ့အပူချိန်မှာမရောက်အောင်ထိန်းသိမ်းထားနိုင်ရမယ်အဲ့တော့ဆေးရုံကြီးတွေရောက်လာမယ်အဲ့တော့ကာဝယ်ဆေးတူလောင်တဲ့နေရာတွေကိုရောက်လာမယ်ဆိုရင်လည်းပဲအဲ့ဒီမှာကျွန်တော်တို့ဒီကာဝယ်ဆေးထိန်းသိမ်းရမယ်အဲကာဝယ်ဆေးတူလောင်ရမယ်ရေကက်တတာတွေအေးအေးကန်းတွေရှိဖို့လိုအပ်တယ်အဲ့ဒီကာဝယ်ဆေးထိန်းသိမ်းထားတဲ့အေးအေးကန်းတွေရေကက်တတာတွေမှာလည်းပဲကျွမ်းကျင်ထားတဲ့လူတွေကအပူချိန်အများအားတတ်မှတ်ထားတဲ့အပူချိန်မှာအများအားရှိမရှိကိုလည်းပဲစဉ်ဆက်မပြတ်စောင့်ကြည့်ပေးနေတာ
ကာဝယ်ဆေးတူလောင်သိသိတဲ့နေရာတွေကနေကာဝယ်ဆေးထိုးနှံပေးတဲ့နေရာတွေကိုတည်ယူပို့ဆောင်တဲ့အခါမှာလည်းအပူချိန်ကိုစဉ်ဆက်မပြတ်တိုင်းတာမှတ်သားရမယ်စနစ်ရှိဖို့လိုအပ်တယ်လို့တတ်မှတ်ထားတဲ့အပူချိန်အတွင်းရှိမှရှိဆိုတာကိုပြန်လည်ဆန်းစစ်တဲ့နည်းစနစ်ရှိဖို့လည်းလိုအပ်တယ်လို့သိရပါတယ်
။ထိုးနှောက်မှာကျွန်တော်တို့ကကာဝယ်ဆေးကိုဒီတက်ဆိုင်ရာဆေးရုံတွေဆေးကန်းတွေနောက်တစ်ခါထိုးနှံပေးမဲ့ကျန်းမာရေးဌာနတွေဆေးရုံတွေဒါတွေကိုကျွန်တော်တို့ကတည်ယူပို့ဆောင်အဲ့လိုပို့ဆောင်တဲ့အခါမှာလည်းပဲအေးလည်းကြောင့်မပြတ်ဖဲနဲ့ကျွန်တော်တို့ကတည်ဆောင်နိုင်မယ်ကျွန်တော်တို့ကာဝယ်ဈေးတည်လောင်တည်ဆောင်တဲ့ကာဝယ်ဈေးတည်ဆောင်တဲ့ဘုံတွေကွန်တိန်နာတွေကျွန်တော်တို့ရှိရလမ်းတစ်လျှောက်မှာလည်းပဲအပူချိန်ကိုတောက်လျှောက်ကျွန်တော်တို့ကတိုင်းတာပြီးတော့မှတ်သားပြီးတော့စီစစ်ရအဲ့ဒါမှကျွန်တော်တို့ကထုံးနှံပေးမဲ့ဈေးကန်းတွေဈေးုံတွေကျန်းမာရေးဌာနတွေကိုရောက်ရှိမယ်အဲ့ဒီရောက်ရှိလာတဲ့အခါမှာကျွန်တော်တို့စနစ်တကျစီစစ်မယ်အပူချိန်ကိုပြန်ပြီးတော့ဆန်းစစ်မယ်သတ်မှတ်ထားတဲ့အပူချိန်တွေမှာရှိရဆိုလို့ရှိရင်ကျွန်တော်တို့ကဆက်ပြီးတော့ထုံးနှံပေးလို့ရအဲ့ဒီဒီနေ့စနစ်ဒီနောက်တစ်ခါအဲ့ဒီလိုအပူချိန်ကိုထိမ့်သိမ့်နိုင်မဲ့ရေကက်တတာကြီးတည်ဆောင်နိုင်မဲ့ရေကဲဘုံတွေကာကွယ်ဆေးတည်တဲ့ဘုံတွေပေါ့နော်အဲ့ဒါတွေကျွန်တော်တို့ကရှိမယ်စိတ်ချရမယ်ဆိုရင်တော့နောက်ဆုံးထိုးနှံတဲ့နေရာမှာအရင်သွေးမပြတ်ထိမ့်သိမ့်ထားတဲ့ကာကွယ်ဆေးတွေကိုကျွန်တော်တို့ပြည်သူတွေကိုထိုးနှံပေးမှမှာဖြစ်ပါတယ်
ကိုချင်းလို့ခေါ်တဲ့အေးထိန်မှုစနစ်ဟာကာဝယ်ဆေးအာနိသင်ထိန်းသိမ်းတဲ့နေရာမှာအလွန်ရေးပါတာကြောင့်ကိုချင်းစနစ်အကြောင်းကိုသိရှိနားလည်နိုင်စေဖို့အတွက်တင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပ
ါကာဝယ်ဆေးအာနိသင်မပြတ်တုံမီစနစ်ဒီအကြောင်းဒေါက်တာတန်းဆိုကလူလူနဲ့ကျန်းမာရေးအစီအစဉ်မှာတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဦးကျော်စန်းသားရဲ့မြမအရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါမယ်မြန်မာနိုင်ငံမှာဆီယနာသိမ်းပြီးတော့၈လအကြာမှာတော့မြန်မာတနိုင်ငံလုံးအကြက်တဲပို့ပြီးတော့စိုက်လာတဲ့အချိန်မှာနိုင်ငံတကာအတိုင်းအဝိုင်းရဲ့ဖိအားတွန်းအားတွေဟာလည်းပို့ပြီးတော့မှများလာပါတယ်။ဒါပေမဲ့ဒီနိုင်ငံတကာကနေပြီးတော့ဒီလိုမျိုးဖိအားတွန်းအားတွေပေးနေတာကမြန်မာနိုင်ငံရဲ့အခြေအနေပေါ်မှာထိရောက်တဲ့အကျိုးဆက်ရှိလာနိုင်ပါမလား။ပြဿနာပြေလည်နိုင်ရေးအတွက်ဘယ်အတိုင်းအတာအထိအထောက်အပံ့ဖြစ်နိုင်ပါသလဲဆိုတာမြမရေးသုံးသက်သူဦးအောင်သူငိမ့်နဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသက်ထားတာနားဆင်ပါရှင်။
ဒီနေ့မေးရင်ကတော့မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့အခြေအနေတွေပြည်သူတွေဒုက္ခခံစားရတာလည်းပဲဆစ်လာကြော်လာခဲ့ပြီဖြစ်ပါတယ်ဒီအခြေအနေမှာနိုင်ငံတကာရဲ့အခန့်ကဏ္ဍဘလောက်အရေးကြီးလဲဆိုတာကိုဆွေးနွေးနေတာဖြစ်ပါတယ်ဒါမှမဟုတ်အဲ့ဒီဟာကိုမပြောခင်မှာဒီအခြေအနေကိုလွှမ်းခြုံသုံးသပ်ပါဦးခင်ဗျာဘလောက်ထိများဖြစ်နေပြီလဲတူတက်ကောင်းမွန်မဲ့အလားအလာတစ်ဖက်ဖက်ကများရရှိနေပြီလားဆိုရင်ပြောအောင်ဗျာ
ကျွန်တော်အမြင်ပါတော့ဆိုတော့အခုအခြေအနေကဒီကိုဗစ်ကဘီဆိုင်ရောက်တဲ့ခါကျတော့ကျွန်တော်တို့ကိုဗစ်ရဲ့ဒဏ်လဲခံရပါတယ်နောက်တစ်ခါကျတော့ဒီအာဏာသိမ်းမှုနောက်ပိုင်းမှာဒီစီးပွားပြက်ကတ်လူဟာမျိုးပေါ့ဆိုတော့ဒါမျိုးဖြစ်လာတဲ့ခါကျတော့ကျွန်တော်တို့အောက်ခြေလူတန်းစားရောအလယ်လက်တန်းစားရောဟိုကြုံရတဲ့အနေအထားပေါ့လေဆိုတော့တစ်ဖက်မှာကျတော့လည်းကျွန်တော်တို့ပฏิပက္ခကပို့ပြီးတော့ဟ ဟိုပြင်းထန်တဲ့အဆင့်တစ်ခုကိုရောက်လာတယ်လို့ကျွန်တော်ထင်ပါတယ်။ဆိုတော့အဲ့တော့ခုနပြောတဲ့ COVID ရောကျွန်တော်တို့စီးပွားပြက်ကပ်ရောနောက်တစ်ခုကဒီကျွန်တော်တို့ပฏิပက္ခရောဓာတ်ပေါင်းလိုက်တဲ့အခါကျတော့ဟိုပို့ပြီးတော့ဟိုတော်တော်ကိုထိခိုက်ညံ့လာတဲ့အနေအထားမျိုးရှိတယ်လို့ထင်ပါတယ်ဗျ
။ဆိုတော့အဲ့လိုဖြစ်နေကြတဲ့အချိန်မှာအကောင်းဆုံး resolution တနည်းအားဖြင့်အကောင်းဆုံးထွက်ပေါက်ကဘာလဲခင်ဗျာ။တစ်ဖက်ကိုတစ်ဖက်အပြုတ်တိုက်တဲ့နီးနဲ့ထွက်ပေါက်ရနိုင်လားသူရိမုတ်စိစက်ဖြစ်ရှင်နီးလားဘယ်နည်းပူသင့်တော်မယ်ဘယ်နည်းဖြစ်နိုင်မလဲဆိုတာကိုလည်းသုံးသပ်ပါဦ
းဟုတ်ကဲ့ဟိုကျွန်တော်မြင်တာတော့ဟိုဒီလိုမျိုးပေါ့နော်ဒီပြဿနာကဟိုပြည်လဲသွားမဲ့အလားလာတော့ကျွန်တော်ချက်ချင်းမမြင်သေးဘူးဗျဆိုတော့တစ်ဖက်ကကျတော့လည်းအခုကျွန်တော်တို့ကြားရတဲ့သတင်းတွေအရဆိုလို့ရှိရင်အထူးသဖြင့်သကိုင်းတိုင်းမကွေးတိုင်းတို့မှာပေါ့နော်ဟို pacification လို့ခေါ်တဲ့ငြိမ်ဝှက်ပြည်ပြားရေးဒီလိုထိုးစစ်မျိုးတွေဟိုလုပ်မယ်ဆိုတဲ့သတင်းမျိုးလည်းတစ်ဖက်ကကြားပါတယ်ဆိုတော့တစ်ဖက်မှာကျတော့လည်းဒီအခုဒီဆန္ဒပြတဲ့သူတွေနဲ့ MUG အစိုးရဘက်ကလည်းငါတို့နိုင်နေပြီဆိုတော့ဟိုအမြင်ကရှိပါသေးတယ်ဗျ။ဆိုတော့အဲ့ဒီအနေအထားမှာတော့နှစ်ဖက်စလုံးကဟိုကျွန်တော်တို့ခေါ်တာတော့ hurting statement လို့ခေါ်တာပေါ့ဗျာ
။
သူလဲနာကိုလဲနာဆိုတော့အခြေအနေမျိုးမရောက်သေးတဲ့ခါကျတော့ဟိုတွေ့ဆုံဆွေးနွေးရေးစကားဝိုင်းပေါ်လဲရောက်လာဖို့တော့လမ်းမမြင်သေးပါဘူးဗျာ
။ဆိုတော့ဒီအချိန်ဒီမှာနိုင်ငံတကာအဆိုင်ဝိုင်းရဲ့ထောက်ခံမှုဒီ democracy လိုလားတဲ့ဘက်ကတော့နိုင်ငံတကာအဆိုင်ဝိုင်းဟာသူတို့ဘက်ကိုနည်းအလေးစားနေတယ်လို့တွေ့ကြပါတယ်သုံးသပ်သူတို့ချို့လည်းပဲဒီတိုင်းမြင်ကြပါတယ်ဆိုတော့အဲ့ဒီနိုင်ငံတကာအဆိုင်ဝိုင်းပေါ်လေအိန္ဒိယနိုင်ငံတွေအပါအဝင်ကုလသမဂ္ဂတို့ကမ္ဘာနိုင်ငံတွေအပါအဝင်ရဲ့သဘောထားကတော့ဆီယန်နိုင်ငံစနစ်ချုပ်နှိမ့်ရေးဘက်ကိုဘယ်လောက်ထိအလေးစားနိုင်တဲ့အနေအထားရှိပါလဲ။
ကျွန်တော်သုံးသပ်ချက်ကတော့ဒီနိုင်ငံတကာကဝင်ရောက်ဟိုဘာခေါ်မလဲဆွတ်ဖက်ပြီးတော့အကူအညီပေးတဲ့ဟာမျိုးပေါ့ဗျာဆိုလိုတာကတော့အခုလက်ရှိဒီ NUG အပါဝင်တပ်တွေကိုလက်နဲ့အကူအညီပေးလိုက်မယ်ငွေကြေးထောက်ပံ့လိုက်မယ်ဆိုတဲ့ဟာမျိုးကတော့ကျွန်တော်ထင်တယ်ဟိုဖြစ်ဖို့မလွယ်သလောက်ပါပဲဗျာ။ဒါအဲ့တော့အများစုကတော့အနောက်နိုင်ငံတွေအပါဝင်တရုတ်အပါဝင်ပေါ့ဆိုတော့သူတို့ကဒီ ASEAN ဟိုကိုပဲရှေ့တန်းတင်ပြီးတော့ဟိုလုပ်နေကြတာပေါ့နော်။ဆိုတော့အထူးသဖြင့်တော့ ASEAN Centrality လို့ပြောတဲ့ဟိုကျွန်တော်တို့ ASEAN ကနေရှေ့ဝင်ပြီးတော့ဖြည့်ရှင်းတဲ့လမ်းကြောင်းကိုပဲနောက်ကနေပြီးတော့အကုန်လုံးထောက်ခံအားပေးတဲ့သဘောမျိုးနဲ့သွားနေကြတာမျိုးတွေ့ရပါတယ်။ဆိုတော့အာဆီယံဘက်ကတောင်းဆိုချက်တွေကလည်းပြောမယ်ဆိုရင်အခုလက်ရှိသွေးထွက်သံယိုဖြစ်နေတဲ့ဒီကိစ္စမျိုးရပ်ဆိုင်မှုကိစ္စမျိုးတွေပါတယ်နောက်တစ်ခါကျတော့ကျွန်တော်တို့ humanitarian intervention ခေါ်တော့ဗောဗျာဆိုတော့ကျွန်တော်တို့လူသားချင်းစာနာတဲ့အကူအညီတွေဝင်ရောက်ပေးနိုင်မှုဆိုတဲ့အနေအထားမျိုးတွေပေါ့နော်ဆိုတော့ဒါတွေဆွေးနွေးနေကြတွေ့ရပါတယ
်ဒါပေမဲ့အာဆီယံကအဓိကပြောတဲ့ဒေါအောင်ဆန်းစုကြည်နဲ့တော့မှအာဆီယံကိုပြင်မတွေ့နိုင်ဘူးဆိုပြီးတော့စစ်ကောင်စီဘက်ကပြောနေတော့လည်းမခဲ့ဘူးလားခင်ဗျာအဲ
့ဒါဟုတ်ပါတယ်ဆိုတော့အခုအချိန်ကြီးကတော့ဒီတိုင်းပဲဟိုရှေ့မတိုးတာနောက်မဆုတ်တာဖြစ်တဲ့အနေအထားမျိုးမြင်ရတာပေါ့ဗျာဆိုတော့အဲ့ဒီအနေအထားမှာတော့ကျွန်တော်တို့အခုမြင်ရသလောက်ဆိုရင်ဒီအာဆီယံထဲမှာဟိုကတချို့နိုင်ငံတွေကတော်တော်ဟိုစိတ်ပြက်လာတဲ့အနေအထားမျိုးတွေတွေ့ရတာပေါ့မလေးရှားကအခုပြောလာတယ်ဒီအာဆီယံထိပ်သီးအစည်းအဝေးကိုမဖိတ်ဖို့ဆိုတော့အနေထားလောက်ထိပြောလာတာလည်းရှိပါတယ်ဆိုတော့အဲ့တော့ဒီအာဆီယံနိုင်ငံထဲမှာလည်းဒီလိုမျိုးရှေ့မတိုးနိုင်တဲ့အခြေအနေကိုကျွန်တော်ထင်တယ်ဟိုစိတ်ပြတ်တဲ့အနေထားတွေရှိလာတဲ့ခြေနေ
ဆိုတော့ဟုတ်ကဲ့ခုနအဲ့ဒီတက်ကောင်စီကိုအသီးမှတ်မပြုဘဲနဲ့ NUG ကိုအသီးမှတ်ပြုမဲ့ဆိုရစကအဲ့ဟာလည်းပဲဒီမိုကရေစီအင်အားစုဘက်ကမျှော်လင့်ချက်ကြီးတစ်ခုဖြစ်ပါတယ်အတိကကုလသမဂ္ဂမှလည်းထုံမီဆောင်ပဲအဲ့ဒီ NUG ကိုကိုစားပြုတဲ့သမကြီးကိုဆက်လက်ပြီးတော့အသီးမှတ်ပြုသွားပြီးတော့စစ်ကောင်စီကိုလုံးဝအသီးမှတ်မပြုဘူးဆိုတဲ့အထိဖြစ်လာလိမ့်မလားမျှော်လင့်ကြပါရစေ။မျှော်လင့်တဲ့အတိုင်းဖြစ်လာပြီးဆိုပါအောင်တော့အဲ့ဒီဟာကိုကစစ်ကောင်စီကဘယ်လောက်ယူဆိုင်မလဲ။အဲ့ဒီဟာနဲ့ကပြုတ်ပြတ်နိုင်မလား။ဟိုတုန်းကဆိုရင်အင်ဒိုနီးရှားကုလသမဂ္ဂကတော့နှုတ်ထွက်ခဲ့ဘူးတာပဲ။စုကနှုတ်လက်ထက်တုန်းကဆိုတော့အခုကအဲ့လိုသူတို့အသီးမှတ်ပြုရေးမပြုရေးကိစ္စတွေမှာNUG ဘက်ကအလေးသာသွားရင်တော့စစ်ကောင်စီကအဲ့ဒါကို view site ပါမလားထိရောက်ပါမလားခင်ဗျာထင်သလ
ားဟုတ်ကဲ့ဟိုကျွန်တော်မြင်လာတော့ဒီစံတမရေးလုပ်ငန်းတွေမှာပေါ့နော်ဆိုတော့အထူးသဖြင့်တော့ဒီ super power လို့ခေါ်တဲ့နိုင်ငံကြီးတွေရဲ့ဟိုဆန္ဒပေါ့သူတို့ရဲ့အကျိုးစီးပွားအသိအများကြီးအရေးပါတဲ့အနေအထားရှိပါတယ်ဆိုတော့အထူးသဖြင့်ဟိုတရုတ်နိုင်ငံကကျွန်တော်တို့နဲ့အင်ကြီးချင်းလည်းဟုတ်တယ် super power လည်းဟုတ်တယ်ပေါ့နော်ဆိုတော့အဲ့တော့ဒီနိုင်ငံကြီးတွေရဲ့သဘောထားကပဲအခု UN ရဲ့ဆုံးဖြတ်ချက်ကြီး UN ရဲ့ဒီကျွန်တော်တို့ဇာတိတမရေးလုပ်ငန်းတွေမှာအများကြီးဆက်ရောက်တယ်လို့ထင်ပါတယ်ဆိုတော့အဲ့တော့ကျွန်တော်တို့တော့ဟိုဘာကောင်းလဲမျှော်လင့်ချက်ထားတာပေါ့နော်ဒီ NUG ကိုအသီးမှတ်ပြုလိုက်မယ်ဒီကနေ့တစင်ဆက်သူတိုးသွားမယ်ကျွန်တော်ထင်တယ်လက်တွေ့အနေထားမှာအများကြီးခက်လိုက်မယ်ထင်ပါတယ
်အဲ့လိုအသီးမှတ်ပြုနိုင်တဲ့အလားအလာတော့တွေးပါရဲ့လားသူတို့ကတော့တစ်ထောက်ထိ စစ်ကောင်စီကိုလုံးဝပြပြခါခါလုတ်ပါမလားအထူးသဖြင့်တရုတ်လိုနိုင်ငံမျိုးပေါ့လေ
ကျွန်တော်ထင်တာကဒီလိုနိုင်ငံတစ်ခုအတွက်ပေါ့နော်အပြောင်းလဲဖြစ်ဖို့ဆိုပြီးတော့ဟိုကျန်တဲ့နိုင်ငံတစ်ခုကသူ့ရဲ့ဘာကောင်းလဲရှိသမျှအင်အားတုံးပေးတာတို့နောက်တစ်ခုကကျတော့ကိုယ်တိုင်ကိုယ်ကျဝင်ရောက်ဆက်ဖက်တာမျိုးကကျွန်တော်ထင်တယ်တော်တော်ခက်လိုက်မယ်လို့ထင်ပါတယ်နောက်တစ်ခါကျတော့အနောက်နိုင်ငံတွေပေါ့အထူးသဖြင့် US နောက်တစ်ခါကျွန်တော်တို့ EU နိုင်ငံတွေပြန်ကြည့်ရင်လည်းဒီအာဖဂန်စစ်ပွဲကပြန်ဆုတ်လာတဲ့အပြီးနောက်ပိုင်းမှာပေါ့နော်ဆိုတော့ဒီ intervention လို့ခေါ်တဲ့သူများနိုင်ငံတစ်ခုအတွင်းကိုဝင်ရောက်ဆက်ဖက်တဲ့ကိစ္စကကျွန်တော်ထင်တယ်တော်တော်လေးခက်မစားတဲ့အယူဆလို့ဖြစ်လာတယ်လို့တော့ထင်ပါတယ
်ဟုတ်ကဲ့အဲ့ဒီတော့ကျွန်တော်ဒီမိုကရေစီလိုလားတဲ့ပြည်သူတွေဘက်ကအားတက်စရာဆိုကြပါစို့သူတို့ဘက်ကမျှော်လင့်ချက်တနည်းအားဖြင့်ဒီပြဿနာပြေလည်ရေးတိုင်းပြည်အေဂျင်တာရရေးပြန်လည်ရရှိရေးအတွက်အကောင်းဆုံးနီလန်ဘယ်လိုလို့ထင်ပါလဲဘာလို့ကြားမလဲအဲ့တော့
ကျွန်တော်အနေနဲ့ကတော့ဟောလေဟိုဘာခေါ်မလဲအားလုံးဟိုဘာခေါ်လဲမျှော်လင့်ချက်အတိုင်းဖြစ်လာလိမ့်မယ်လို့တော့အဲ့လိုမျိုးမပြောချင်ဘူးပေါ့နော်ဟိုဆိုတော့အဲ့တော့ကျွန်တော်မြင်တာကတော့ဟိုတွေးဆောင်ဆွေးနွေးရေးစကားဝိုင်းကိုတော့တစ်ချိန်တော့ရောက်ရမှာပဲဆိုတော့ဒါပေမဲ့လည်းဒီတွေးဆောင်ဆွေးနွေးရေးစကားဝိုင်းကိုရောက်ဖို့ကကျွန်တော်ထင်တယ်တော်တော်လေးအချိန်ယူဖြတ်သန်းရအောင်မယ်လို့တော့ထင်ပါတယ်ခင်ဗျအ
ဲ့ဒီတွေးဆောင်ဆွေးနွေးအတွက်တင်းမာနေတာလည်းပဲတကယ်တော့စစ်ကောင်စီဘက်ကတင်းမာနေတာလို့ပြောမှာပေါ့နော်ကျွန်တော်စောစောကပြောခဲ့သလိုပဲစစ်သားပြည်မဲ့လူ negotiator လာမှာတော့မဟုတ်ဘဲနဲ့သွားမတွေ့နဲ့သူတို့နဲ့ပဲတွေ့ရမယ်ဆိုတော့တစ်ဖက်သက်ကြီးဖြစ်နေတယ်လို့ထင်တာပဲအဲ့တော့ဒီစစ်ကောင်စီကို convince ဖြစ်အောင်သူတို့ကသဘောထားတင်းညွတ်လာအောင်ဘယ်လိုများလုပ်သင့်တယ်လဲခုနနိုင်ငံတကာရောပြည်တွင်းဘက်ကရောစူပေါင်းပြီးတော့ဘယ်လိုနည်းနဲ့များကြံစည်ရအောင်လဲ convince နာမည်ရ
ကျွန်တော်မြင်တာတော့ဟုတ်ကဲ့ကျွန်တော်မြင်တာတော့ဟိုတွန်းအားရောဆွဲအားရောဒါမျိုးရှိနိုင်မယ်လို့ယူဆပါတယ်ဆိုတော့အဲ့တော့ဒီအာဆီယံရဲ့ဒီလိုမျိုးအခုလိုခပ်ပြုတ်ပြုတ်ပြောင်းပြောင်းဟိုဝင်ရောက်တဲ့ကိစ္စမျိုးတော့မှလက်မခံနိုင်ဘူးဆိုရင်ဆိုတော့တဘောကတော့ဒီအနောက်နိုင်ငံတွေကပုံပြင်းထန်တဲ့ဒဏ်ကပိတ်ဆို့မှုတွေလုပ်ဖို့ဆိုတာကိုကိုယ်တိုင်ဖိတ်ခေါ်သလိုဖြစ်လာတဲ့အနေအထားပါဆိုတော့နောက်တစ်ခုကကျတော့အခုလက်ရှိစစ်ကောင်စီကြီးမဲ့ဆိုရင်လည်းဟိုမဟာမိတ်သိမ့်နေတဲ့အနေအထားမျိုးလိုယူဆလို့ရပါတယ်ဆိုတော့အထူးသဖြင့်တော့ရုရှားနဲ့တရုတ်ပဲရှိသလိုဖြစ်တာပေါ့နော်ဆိုတော့အဲ့တော့တရုတ်နိုင်ငံပြန်ကြည့်ရင်တော့မှအခုနေသားကိုသုံးသားရတော်တော်ခက်ပါတယ်။ဘာဖြစ်လို့လဲဆိုတဲ့အခါကျတော့ဟိုစီးပွားရေးအဓိကကြတဲ့အခုနေဆက်ကုံစုံရေးတွေဆိုရင်ဟိုကိုဗစ်ကြောင့်တော့အကြောင်းပြတယ်။ဒါပေမဲ့နေဆက်ကုံစုံရေးတွေကလုံးဝပိတ်သလောက်အနေသားရှိနေတာပေါ့ဗျာ။ဆိုတော့တစ်ဖက်မှာလည်းကျွန်တော်တို့တိုင်းပြည်ထဲမှာအခုရုန်းကန်နေရတာကဒီစီးပွားရေးအခက်အခဲကိုရုန်းကန်နေရတော့ကျွန်တော်ထင်တယ်ဟိုဒါကိုဟိုဘလောက်ထိဟိုပြင်ခံမှာလဲပေါ့နော်။ဒါမှမဟုတ်ရင်တိုင်းပြည်နဲ့နာကြည့်ပြီးတော့ဘယ်လိုလိုက်ပြောကြမလဲ၊တွေးဆဆွေးနွေးကြမလဲဆိုတာပိုအရေးကြီးတယ်ထင်ပါတယ်
။ဟုတ်ကဲ့စီးပွားရေးလည်းပဲတကယ်ငတ်တာပြည်သူငတ်တာအုပ်ချုပ်တဲ့လူရန်စားကမငတ်ပါဘူးခင်ဗျာ။ကျွန်တော်အဲ့ဒါတစ်ပိုင်းနောက်တစ်ခုကဒီအာဆီယံကိုရှေ့တန်းတင်ပြီးတော့နိုင်ငံတကာကူညီပံ့ပိုးတဲ့ကိစ္စမှာ Humanitarian Assistance ကိစ္စလူသားချင်းစာနာရေးအထောက်ပံ့ပေးမယ်ကိစ္စဆိုတော့လည်းပြင်းပြင်းထန်ထန်ပြောလာကြပါတယ်။အဲ့ဒီလုပ်ငန်းကဒီစစ်ကောင်စီနဲ့NUG ဒီဒီမိုကရေစီအင်အားစုရဲ့လူစိတ်ဝမ်းကွဲတိုက်ခိုက်ပြစ်ပခါဖြစ်နေတဲ့အချိန်မှာဘယ်လောက်ထိရောက်နိုင်မှာမလဲအဲ့ဒီနိုင်ငံတကာရဲ့စာတမ်းမှုအကူအညီအဲ့ဒါလည်းသံပြားရှိရကျွန်တော်ကတော့ဘယ်လိုသဘောအောင်လဲဟုတ်ပါတယ
်ဆိုတော့အထူးသဖြင့်တော့အခုကျွန်တော်တို့တိုင်းပြည်ထဲမှာ IDP ပြည်တွင်းဒုက္ခတွေပေါ့နော်အရေးအတွက်ကဟိုတော်တော်ကြီးကိုသိငင်းနာနဲ့ချီတိုးတက်သွားတဲ့အနေအထားမျိုးရှိပါတယ်ဆိုတော့နောက်တစ်ခါအခုကျွန်တော်တို့တွေ့နေရတဲ့သတင်းတွေဆိုရင်ဆိုပါစို့စပါးရိတ်သိမ်းရတော့မယ့်အချိန်ရောက်လာပြီဒါမဲ့လူတွေကဟိုစစ်ရှောင်တွေရလို့မရိတ်သိမ်းနိုင်တော့မဲ့အနေအထားမျိုးပေါ့နော်ဆိုတော့အဲ့လိုဘက်ပေါင်းစုံအခြေအနေကြောင့်ဆိုလို့ရှိရင်ဟိုကျွန်တော်တို့အငတ်ဘေးဆက်ရောက်လာနိုင်တဲ့အနေအထားလည်းရှိရဆိုတော့ကျွန်တော်ထင်တယ်လူသားချင်းဒီဟိုစာနာမှုအနေနဲ့ဝင်ရောက်ဆွတ်ဖက်တာပေါ့အကူအညီပေးတာဒါမျိုးကိုတော့ကျွန်တော်ထင်တယ်ဟိုရေရှည်မြင့်ပယ်လို့မဖြစ်နိုင်ဘူးလို့တော့ကျွန်တော်ယူဆပါတယ်ဆိုတော့အဲ့တော့အဲ့လိုမျိုးအကူအညီပေးတဲ့အခါမှာလည်းဟိုဘက်ပေါင်းစုံအင်အားစုတွေညှိနှိုင်းပြီးလုပ်ရအောင်ပဲလို့တော့ထင်ပါတယ်ကြ
ဟုတ်ကဲ့နောက်ဆုံးပြည်သူတွေအတက်စရာတခွန်းပြောကြစို့ဆိုရင်ဘာပြောကြမလဲခင်ဗျာ
ဟိုအခုချိန်ကြီးကတော့လက်ရှိစစ်ကောင်စီကိုထောက်ခံမှုကတော်တော်နည်းတယ်ဆိုတဲ့အနေအထားမျိုးတွေ့ရပါတယ်ဆိုတော့အထူးသဖြင့်တော့ဆိုပါစို့အမှုပညာရှင်တိုင်ဝိုင်းကျွန်တော်တို့သတင်းစာဆရာလောကစသဖြင့်အဲ့လိုကောင်စီတွေဖွဲ့တဲ့နေရာမှာတော့မှတကယ်ဟိုဖိဖိချာချာကိုမလုံနိုင်သေးတဲ့အနေအထားတွေတွေ့ရပါတယ်ဆိုတော့အဲ့တော့ပြည်သူလူထုကဒီလိုပဲဆက်ပြီးတော့ဟိုတင်းခံဆန့်ကျင်နေတယ်ဆိုတာဟိုကလည်းဒါကျွန်တော်ထင်တယ်အားကျစရာအခြေအနေတစ်ခုလို့ထင်ပါတယ
်ဦးကျော်စံသားရဲ့မြမရေးသုံးသက်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့အပတ်စဉ်အားကစားကဏ္ဍကိုတင်ဆက်ပေးကြပါမယ် ဒီသတင်းပတ်ရဲ့အားကစားခန္ဓာမှာတော့အမေရိကန်ပြည်ထောင်စုလက်စ်ဗီကတ်မှာထိုးတက်ခဲ့တဲ့ WBC ကမ္ဘာ Heavyweight Champion လူဝဲအကြောင်းနောက်ဘာစီလိုနာအသင်းရဲ့ဘန်နာရဲ့အခက်အခဲအခြေအနေပါဝင် UEFA National League ပြိုင်ပွဲနဲ့ကမ္ဘာဖလားခြေစစ်ပွဲရဲ့ရလဒ်တွေကိုကိုရန်နိုင်ကဒီသတင်းပတ်ရဲ့အားကစားခန္ဓာမှာစူးစီးတင်ပြထားပါတယ်
WBC ကမ္ဘာလက်ဝဲကောင်စီရဲ့ Heavyweight Champion လူဝဲကိုအမေရိကန်နိုင်ငံ Las Vegas မြို့မှာပြီးခဲ့တဲ့စနေနေ့ကထိုးသက်ခဲ့ကြပါတယ်ဗြိတိန်နိုင်ငံကလက်ရှိ WBC Heavyweight Champion Tyson Fury နဲ့အမေရိကန်က Deontay Wilder တို့ထိုးသက်ခဲ့ကြတာဖြစ်ပြီးတော့ Tyson Fury က Deontay Wilder ကို7ချီမှာအလဲထိုးပြီးတော့ Champion ဘွဲ့ကိုကာကွယ်သွားခဲ့ပါတယ်မြောက်စလုံးကတော့ဘယ်ထောက်လက်သီးတွေညာဝိုက်လက်သီးတွေကိုအပြူထိုးတက်ခဲ့ကြပြီးတော့ပွဲကအတော်လေးတည်းကြီးကောင်းခဲ့ပါတယ်တတိယအချီမှာ Fury က Wilder ကိုကျမ်းပေါ်လဲကြအောင်ထိုးနိုင်ခဲ့ပြီမဲ့သရုပ်ထအချီမှာတော့ Wilder ရဲ့ညာဝိုက်လက်သီးတွေကြောင့် Fury ဟာကျမ်းပေါ်ကိုနှစ်ချိန်လဲကြခဲ့ပါတယ်ဒါပေမဲ့ဆက်တချီမှာတော့ Fury က Wilder ကိုအလဲထိုးပြီးတော့ WBC Heavyweight Champion ဘွဲ့ကိုကာကွယ်သွားခဲ့ပါတယ် Fury ဟာဒီပွဲနိုင်လိုက်တာကြောင့် 32 ပွဲထိုးတာမှာ 32 ပွဲနိုင်တဲ့ပွဲရှုံးပြီးတော့သူတို့နှစ်ယောက်3ချိန်တွေ့တာမှာလဲ Fury က2ချိန်နိုင်လိုက်တာဖြစ်ပါတယ် Wilder ဟာဒီပွဲရှုံးသွားပေမဲ့လည်းလက်ဝဲလောကကနေအနားမယူသေးဘူးလို့သူ့ရဲ့နီးပြားကပြောကြားလိုက်ပါတယ်ခင်ဗျာဘောလုံးပွဲတွေဘက်မှာတော့ဒီတစ်ပတ်မှာ2022ကမ္ဘာဖလားခြေစစ်ပွဲတွေနဲ့ UEFA Nations League ပွဲတွေကိုကစားခဲ့ကြပါတယ်ဥရောပဘောလုံးပွဲကြော UEFA ရဲ့ Nations League ပွဲမှာတော့ပြင်သစ်နဲ့စပိန်တို့ဘောလုံးခဲ့ကြပါတယ်final ကိုတော့တနင်္ဂနွေနေ့ကအီတလီနိုင်ငံမီလန်မြို့မှာကစားခဲ့ကြတာမှာပြင်သစ်ကစပိန်ကိုအငင်းပွားစရာဂိုးနဲ့နှစ်ဂိုးတကိုးနဲ့နိုင်ပြီးတော့ဘိုးဆွဲသွားပါတယ်စပိန်ကအိုရိုဇဘောက64မိနစ်မှာဂိုးရင်သွင်းခဲ့လို့စပိန်ဂိုးရတာကိုပြင်သစ်ကဘန်ဇီမားကနောက်2မိနစ်အကြာ66မိနစ်မှာအေရီယာဘယ်ချန်းကနေလလပပပြန်ချေခဲ့ပါတယ်ဒီဘွဲအတွက်အဆုံးဖြတ်ဂိုးကိုတော့အမ်ဘာပေကမိနစ်80မှာလူဂျွန်နဲ့အနေထားကနေတွင်သွားခဲ့လို့ပြင်သစ်ကငကိုးတကိုးနဲ့နိုင်သွားခဲ့ပါတယ် Nations League ဖလားကိုအနိုင်ရလိုက်တာနဲ့ပတ်သက်ပြီးတော့ပြင်သစ်တိုက်စင်မှုဘန်ဇီမားကတော့
beaucoup de fierté donc beaucoup de fierté c'est le premier pour moi
ဒီစူဖလားကျွန်တော်တို့အသိကိုရေးကြီးတဲ့စူဖလားဖြစ်ပြီးအသင်းအတွက်ကစားရတာကိုလည်းဟိုရင်ကလေးကကျွန်တော်ကိုယူပါတယ်ဒီအသင်းနဲ့တူပြန်ကစားပြီးအနိုင်ရတဲ့အတွက်ကျွန်တော်အရင်ပျော်ပါတယ်ကျွန်တော်တို့တော့ကိုကြိုးစားခဲ့ရပြီးအခုဆိုပြင်သစ်အသင်းသားတွေနဲ့တူစုရဘူးသွားပါပြီဒီလိုစုရလိုက်တဲ့အတွက်ဒီအသင်းနဲ့ပတ်သက်ပြီးကျွန်တော်မှအနာဂတ်ရည်မှန်းချက်တွေရှိလာပါတယ်ကျွန်တော်တို့အသင်းကတကယ်အသင်းကောင်းတစ်သင်းပ
ါဒီဘက်မှာပြင်သစ်ရဲ့အနိုင်ကိုဟာလူကျွန်နေပြီးတော့ TV မှာပြန်ပြတာမှလည်းဘောလုံးပွဲဝေဖန်သူတွေကဒါဟာလူကျွန်နေတာကိုရှင်းရှင်းလင်းလင်းတွေ့ရတာကြောင့်ကိုမရနိုင်ဘူးဆိုပြီးတော့ပြောခဲ့ပါတယ်ဒါပေမဲ့ VAR နဲ့ပြန်ကြည့်ခဲ့ပေမဲ့လည်းနောက်ဆုံးမှာဂိုးပေးလိုက်တာကြောင့်အငင်းပွားစရာတွေအကြီးအကျယ်ဝေဖန်စရာတွေလည်းဖြစ်သွားခဲ့ပါတယ်အီတလီနဲ့ဘယ်ဂျီယံတို့ရဲ့တတိယနေရာလူပွဲမှာတော့အီတလီကဘယ်ဂျီယံကို2ဂိုးတကိုးနဲ့နိုင်သွားခဲ့ပါတယ်ဘယ်ဂျီယံကိုသမားတီဘိုကိုထွားက Nations League ပွဲနဲ့ပတ်သက်ပြီးတော့ဥရောပဘောလုံးဖွဲ့ချုပ်ကိုအကြီးအကျယ်ဝေဖန်လိုက်ပါတယ် Nations League ရဲ့တတိယနေရာလူပွဲဟာ UEFA အနေနဲ့ရုပ်သံထုတ်လွှင့်ခွင့်ကနေပိုက်ဆံရဖို့အတွက်လုပ်တဲ့ပွဲဖြစ်တယ်ဆိုပြီးတော့သူကဝေဖန်လိုက်တာပါ။ဒါပြင်ကမ္ဘာဖလားကိုနည်းနည်းချင်းကျင်းပဖို့အဆိုပြုထားတဲ့ကိစ္စကိုလည်းဝေဖန်သွားပြီးတော့ကမ္ဘာဘောလုံးဖွဲ့ချုပ်ဟာကမ္ဘာဖလားနည်းနည်းချင်းကျင်းပပြီးပိုက်ဆံရဖို့ပဲကြည်နေကြပြီးတော့ဘောလုံးသမားတွေရဲ့ကြံ့ခိုင်မှုကိုဘယ်သူမှအလေးမထားကြဘူးဆိုပြီးတော့ပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်ခင်ဗျာ။ဒီပွဲနဲ့အတူကမ္ဘာဖလားခြေစစ်ပွဲတွေကိုလည်းကစားခဲ့ကြပြီးတော့တနင်္လာနေ့ကတော့ဥရောပဇုံကအသင်းကြီးတွေကဂျာမနီကမြောက်ပိုင်းမက္ကဆီဒိုနီးယားကို6-0မရှိနယ်သာလန်ကဂျီဘရော့လ်တာကို6-0မရှိနဲ့နိုင်ပြီးခရိုအေးရှားနဲ့ဆလိုဗာကီးယားတို့2ဂိုးစီသေးကျသွားပါတယ်။ဒါကြောင့်ဂျာမနီအသင်းဟာအခုဆိုရင်2022ကမ္ဘာဖလားကိုပထမဆုံးခြေစစ်ပွဲအောင်တဲ့အသင်းဖြစ်လာခဲ့ပါပြီ။တနင်္ဂနွေနေ့ကတောင်အမေရိကဇုံဘက်ကပွဲတွေမှာတော့အာဂျင်တီးနားကဥရုဂွေးကို3-0မရှိနဲ့နိုင်ပြီးချီလီကပါရာဂွေးကို2-0မရှိဗင်နီဇွဲလားကအီကွေဒေါ်ကို2-0ဘော်လီးဗီးယားကပီရူးကို2-0မရှိကိုလံဘီယားနဲ့ဘရာဇီလတို့ဂိုးမရှိတည်ကြခဲ့ပါတယ်အာဂျင်တီးနားနဲ့ဥရုဂွေးပွဲမှာတော့မက်ဆီက2-0သွင်းပြီးတောင်အမေရိကသားတွေထဲမှာနိုင်ငံတကာပွဲတွေမှာပထမဆုံးဂိုး80သွင်းတဲ့သူဖြစ်လာခဲ့ပါတယ်အချိန်တည်းမှာပဲပေါ်တူဂီတိုက်စစ်မှုရိုနယ်ဒိုကလည်းကာတာနဲ့ခြေစမ်းပွဲမှာတဂိုးထပ်သွင်းပြီးတော့နိုင်ငံကာပွဲတွေမှာစုစုပေါင်း112ဂိုးရှိသွားခဲ့ပြီဖြစ်ပါတယ်ခင်ဗျာ နောက်ထပ်ဘောလုံးသတင်းတွေမှာတော့စပိန်နိုင်ငံကနာမည်ကြီးဘာစလိုနာအသင်းကတော့ပြီးခဲ့တဲ့ဘောလုံးရာသီမှာယူရိုငွေ481သန်းအရှုံးပေါ်ခဲ့တယ်လို့ပြီးခဲ့တဲ့တစ်ပတ်ကကြေညာလိုက်ပါတယ်။ဘာစလိုနာအသင်းဟာအဲ့လိုဒေါ်လာ481သန်းအရှုံးပေါ်ခဲ့ပြီးပြီးခဲ့တဲ့ဧပြီလကတော့ဒေဝါလီခံရကာနီအထိဖြစ်ခဲ့တယ်လို့အသင်းရဲ့အမှုဆောင်အရာရှိချုပ်ရာဗန်ရာဗတာကပြောလိုက်ပါတယ
်
အသင်းမှာပြီးခဲ့တဲ့ဧပြီလငွေလုံးဝမရှိတော့တာကြောင့်အသင်းရဲ့လုပ်ငန်းလည်ပတ်မှုတွေဆက်မလုပ်နိုင်တော့တဲ့ဒီဖြစ်ခဲ့ပြီးတကယ်လို့သာ Club Athens ကအားကစား Limited Company ဆိုရင်ဖြတ်သိမ်းလိုက်ရမှာဖြစ်ပါတယ
်။ဘာစလိုနာအသင်းဟာအသင်းရဲ့ဘဏ္ဍာရေးပြဿနာတွေကြောင့်မက်ဆီကလာစာတစ်ဝက်ရှော့ယူလာတော့မှစာချုပ်သက်တမ်းကိုထပ်တိုးလို့မရပဲမက်ဆီလည်း PSG ကိုပြောင်းခဲ့ရတဲ့အထိဖြစ်ခဲ့ပြီးတော့အခုချိန်မှာတော့ La Liga မှာလည်း9ပွဲကစားပြီးချိန်မှာအဆင့်9မှာရောက်နေတာကြောင့်အခက်အခဲဆုံးကာလတစ်ခုကိုရင်ဆိုင်နေရတယ်လို့ပြောရမှာဖြစ်ပါတယ်ခင်ဗျာ။မြန်မာဘောလုံးမဂ္ဂဇင်းကချီးမြှင့်တဲ့2022ခုနှစ်တနစ်တာအကောင်းဆုံးဘောလုံးသမားဆုရွှေဘောလုံးဆုအတွက်ပနာမရွေးချယ်လိုက်တဲ့လူစည်ရင်ထွက်လာခဲ့ပါပြီ။အမျိုးသားဘက်ကအယောက်30နဲ့အမျိုးသမီးဘက်ကအယောက်20ကိုအောက်တိုဘာ10ရက်နေ့ကထုတ်ပြန်လိုက်ပြီးတော့အမျိုးသားဘက်မှာတော့မက်ဆီ၊ရိုနယ်ဒို၊လေဗန်ဒေါစကီ၊နေမာ၊အမ်ဘာပေ၊ဟာလန်ဂျော်ဂျင်ဟိုကောင်တီအဆရှိတဲ့ကစားသမားတွေပါဝင်လာခဲ့ပြီးတော့အမျိုးသမီးဘက်မှာတော့2019တုန်းကရထားတဲ့ American အသင်းက Megan Rapinoe တော့ပါမလာခဲ့ပါဘူးအမျိုးသားဘက်မှာ Messi က Argentina နဲ့အတူ Copa Flora ရထားတာကြောင့်ထပ်ပြီးတော့ရနိုင်ခြင်းရှိသလိုအီတလီကစားသမားဂျော်ဂျင်ဟိုကတော့ Euro 2020ရော Champions League ရောရထားတာကြောင့်သူလည်းအလားအလာကောင်းနေပါတယ်ဒါပြင်ဘိုင်ယန်တိုက်စစ်မှု Lewandowski ကလည်းမနစ်က Bundesliga မှာခိုး40ကျော်သွင်းပြီးတော့ဥရောပရဲ့ဂိုးအများဆုံးသွင်းတဲ့ရွှေဖနှက်စုကိုရထားတာကြောင့်ဒီလူတွေကတော့တခြားသူတွေတက်အလားအလာကောင်းကောင်းဖြစ်နေတယ်ဆိုတာပြောကြရင်လည်းပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ
ကိုရနိုင်ရဲ့အားကစားကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီသတင်းမဲ့ရဲ့ဗုဒ္ဓဖူးညအပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ VOA ကနေထုတ်လွှင့်ခဲ့တဲ့အစီအစဉ်လေးနဲ့ပတ်သက်လို့သောရရှင်နေအနေနဲ့ဝေဖန်ကြံပေးခြင်းနဲ့စာရေးသားဆက်သွယ်ခြင်းနဲ့ဆိုရင် email လိပ်စာ bamis@voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေ message ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်ရှင် VOA American တန်ရဲ့မြန်မာဘာသာအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းတလဲပြောပြပေးပါရှင်
မြန်မာအရေးအာဆီယံအထူးတရမန်နဲ့အပြူသဘောဆက်သွယ်လို့ဆောင်မှုအာဆီယံဘုံသဘောတူညီချက်၅ချက်ကိုအလင်းအမြန်မှန်မှန်ကန်ကန်အပြည့်အဝအကောင့်ထည့်ဖော်မှုစစ်ကောင်စီကိုဥရောပသမဂ္ဂ EU ကတောင်းဆိုလိုက်ပါတယ်။ဒါ့အပြင်မြန်မာနိုင်ငံကိုအာဆီယံအထူးတရမန်ပုံမှန်လာရောက်နိုင်ရေးစီစဉ်ဖို့သူတွေ့ကျင်သူတွေအားလုံးနဲ့လွတ်လွတ်လပ်လပ်တွေ့ဆုံနိုင်စေဖို့လိုအပ်တယ်ဆိုတာကိုလည်းဒီကနေ့ရက်စွဲနဲ့ထုတ်ပြန်ချက်တစ်ခုမှာ EU ကထောက်ပြထားပါတယ်။အာဆီယံအထူးတရမန်ဘရူနိုင်းဒုတိယနိုင်ငံသားရေးဝန်ကြီးအာရီဝန်ယူဆော့ဖ်မြန်မာနိုင်ငံလာရောက်ပြီးဗက်အားလုံးကသက်ဆိုင်သူအားလုံးနဲ့တွေ့ဆုံရေးကိစ္စစစ်ကောင်စီနဲ့ညှိနှိုင်းဆွေးနွေးတာတွေပြည်လည်မှုမရသေးတဲ့အချိန်မှာပဲ EU ရဲ့တိုက်တွန်းတောင်းဆိုချက်ထွက်လာတာပါစစ်ကောင်စီကျန်းမာရေးဌာနရဲ့ထုတ်ပြန်ချက်အရလွန်ခဲ့တဲ့24နှစ်အတွင်းမြန်မာနိုင်ငံမှာ COVID-19 ရောဂါဆိုင်ရာဓာတ်ခွဲနမူနာပေါင်း 18,860 ခုကိုစစ်ဆေးခဲ့တာမှာနောက်ထပ်ရောဂါပိုးတွေ့သူ 1,583 ယောက်ရှိခဲ့ပါတယ်နောက်ထပ်သေဆုံးသူကတော့34ယောက်ရှိပါတယ်လူမှုကွန်ရက်ဆောက်ရှောက်သူတွေကတော့အမှန်တကယ်ကူးဆက်သူအရေအတွက်ဟာတရားဝင်ထုတ်ပြန်တာတဲ့ပုံများနိုင်တယ်လို့ခန့်မှန်းကြပါတယ်။ရုရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်နဲ့ဆက်ဆက်တဲ့သေဆုံးသူအရေအတွက်ဟာဒီကနေ့မှဒုတိယမြောက်ရဲအဖြစ်အများဆုံးအရေအတွက်ရောက်ခဲ့ပါတယ်။လွန်ခဲ့တဲ့24နှစ်အတွင်းကိုဗစ်ရောဂါကြောင့်သေဆုံးသူ984ယောက်ရှိခဲ့တယ်လို့ရုရှားကိုဗစ်ရောဂါဌာနကထုတ်ပြန်ပါတယ်။ Facebook ကုမ္ပဏီရဲ့မှန်ကန်တဲ့လုံဆောင်ချက်တွေကိုဖွင့်ချဖော်ထုတ်ခဲ့တဲ့ Francis Hogan ပြီးခဲ့တဲ့သတင်းဘက်ကထွက်ဆိုခဲ့တဲ့မှတ်တမ်းတွေအားလုံးထိန်းသိမ်းထားဖို့Teledor Company ဥက္ကဋ္ဌဒူးက Facebook အမှုဆောင်ရရှိချုပ်ကိုတောင်းဆိုလိုက်ပါတယ်ခင်ဗျာ
။အောက်တိုဘာလ23ရက်နေ့ဗုဒ္ဓဖူးညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုဇော်ဝင်းလိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ PJ Elias နဲ့ Bill Andre တို့ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။View American အတန်ရဲ့အတန်လွင့်အစီအစဉ်တွေကိုည9:00ကနေ 10:00 အထိ American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည 10:00 ကနေ 11:00 အထိတစ်ကြိမ်ပြန်ပြီးတော့နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။သောရရှင်များနဲ့တကွမြမပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမာဘေးပရာဝေးကွာလို့လူရဆန္ဒပြေကြပါစေရှင်။
This program has come to you from the Voice of America, Washington.